Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပြကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ31ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်းစု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကုခင်ပေါင်းစိုးမင်းနဲ့အတူတင်ပြတော့မှာပါမြန်မာနိုင်ငံမှာဒီမိုကရေစီရေလှောင်ရှားသူ၄ဦးကိုကွဲမြဲလိုက်တဲ့အပေါ်ပြင်သစ်နိုင်ငံကမြန်မာနိုင်ငံတန်အမတ်ကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူရန်ကုန်မြို့မှာဖမ်းဆီးခံထားရပါတယ်စစ်တုံးမှနေတည်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေစုံစမ်းဖော်ထုတ်ဖို့ယူကရိန်းကတောင်းဆိုပါတယ်အမေရိကန်လွှတ်တော်ဥက္ကဋ္ဌသွားမယ်လို့သတင်းထွက်နေတဲ့ထိုင်ဝမ်ကျွန်းအနီးမှာတရုတ်ကတော့စီးရဲလက်ချင်နေပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကထူးခြားတဲ့သတင်းတွေကိုဥစွာတင်ပြပေးမှာပ
ါ။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီမိုကရေစီရေလှုပ်ရှားသူ၄ဦးကိုကွပ်မျက်ခဲ့တဲ့ကိစ္စနိုင်ငံတကာမှာဆန္ဒပြနေကြပါတယ်
။အခုလိုမျိုးသူတို့ကလက်လွတ်စပယ်ပေါ့ဗျာ။ဒီလိုမျိုးတုတ်ပင်လိုက်တဲ့ပုံမှာပြည်သူလူထုတရားလုံးဝဗျာတကယ်ကိုဒေါသကြီးဖြစ်လာတာ။အဲ့တော့ကျွန်တော်တို့ရဲ့အရှိန်အဟုန်က
American San Francisco မြို့ကဆန္ဒပြသူလူကြောကြသွားတာဖြစ်ပါတယ်သတင်းတွေပြီးအပြည့်စုံကိုနားဆင်ရပါမယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းရှိဘက်ဒုံညက်ဒေသကအော်လန်ဒီကာမြို့မှာရှိတဲ့အချင်းတောင်ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားကိုအရေးယူဖို့ယူကရိန်းကစနေနေ့မှာတောင်းဆိုလိုက်ပါတယ်။တောက်ကြနေတုန်းကတိုက်ခိုက်ခံခဲ့ရပြီးဒါဇင်နဲ့ချီတဲ့ယူကရိန်းစစ်တုံးပန်းတွေတည်ဆုံခဲ့ရတဲ့ဒီအချင်းတောင်ကိုကုလသမဂ္ဂနဲ့နိုင်ငံတကာတက်ချင်နေအဖွဲ့တွေချက်ချင်းတော်ရောက်စုံစမ်းပေးဖို့ယူကရိန်းကတောင်းဆိုပါတယ်။ဒီကိစ္စကိုစစ်ဆေးဖို့အတွက်ကြမ်းကြွသူအဖွဲ့ကိုဆီလွတ်ဖို့အသင်းရှိနေပြီးနှစ်ပတ်စလုံးကသဘောတူလက်ခံဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာဟန်ဟတ်ကစနေနေ့မှာထုတ်ပြန်တဲ့ညင်ညာချက်မှာပြောဆိုထားပါတယ်။ရုရှားနဲ့ထိန်းချုပ်ထားတဲ့ဒီအချင်းတောင်ကိုမီဇိုင်းတုံးထိမှန်ခဲ့တဲ့အတွက်အနည်းဆုံးယူကရိန်းစစ်တုံးပန်း40ကျော်တည်ဆုံးခဲ့ပြီး85ဦးကျော်ဒဏ်ရာရရှိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြပြီးတော့ရုရှားကတော့ယူကရိန်းစစ်သားတွေလက်နက်ချတာကိုဟန်တားလိုတဲ့အတွက်ယူကရိန်းကအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးအမေရိကန်နဲ့ထောက်ပံ့ထားတဲ့ HIMARS အစိမ့်မြဒုံးချီတွေနဲ့အချင်းတောင်ကိုပိတ်ခတ်ခဲ့တာလို့ဆွဆွဲပြောဆိုပါတယ်ယူကရိန်းကတော့ဒီဟာကိုညှဉ်းဆဲထားပြီးရုရှားတွေကစစ်တုံးမှန်းတွေကိုမတော်မတရားပြုမှုဆက်ဆံတာတွေကိုလက်ဆဖြောက်ချင်တဲ့အတွက်ခုလိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြန်လည်ဆွဆွဲပြောဆိုပါရယ်ဒီဆွဆွဲချက်နဲ့ပတ်သက်ပြီးတော့တိကျစုံစမ်းအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးခင်ဗျာ
အီရန်နိုင်ငံမှာဩဇာကြီးမားတဲ့ရှီးယိုက်မွတ်စလင်ဘာသာရေးခေါင်းဆောင်မွတ်တတာအယ်ဆာဒါရဲ့နောက်လိုက်ရာပေါင်းများစွာဟာဒီသတင်းမှတ်အတွင်ဒုတိယအကြိမ်ဖြစ်စနေနေ့ကအတားအဆီးတွေကိုဖယ်ရှားဖျက်ဆီးကာပါလီမန်အတွင်းဝင်ရောက်စီးနှင်းဆန္ဒပြကြပါတယ်အီရန်နိုင်ငံကထောက်ခံထားတဲ့နိုင်ငံရေးပါတီအုပ်စုတွေဥဆောင်ပြီးအစိုးရဖွဲ့စည်းတဲ့အပေါ်မှာမချေမနှက်ဖြစ်ပြီးအဲ့ဒီလိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကလည်းဆန္ဒပြသမားတွေနောက်ပြန်ဆုတ်သွားအောင်မျက်ရည်ပုံတွေအသံပုံတွေကိုအသုံးပြုပြီးနှိမ်နှင်းခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုကြောင့်ဒဏ်ရာရှိသူအများအပြားရှိကြောင်းလည်းသတင်းတောက်တွေကိုကိုးကားပြီး AP သတင်းမှာဖော်ပြထားပါတယ်။ဆန္ဒပြသူတွေကလည်းလွတ်တော်အပါအဝင်အစိုးရအဆောက်အုံတွေရှိတဲ့green zone အတွင်းဝင်ရောက်ကဂိတ်တွေကအင်္ဂလိပ်အတားအဆီးတွေကိုဆွဲချဖယ်ရှားဖျက်ဆီးခဲ့ပါတယ်လွတ်တော်ကျင့်ပမဲ့အစီအစဉ်ပြတ်ခဲ့သလိုဆန္ဒပြသူတွေစီးနှင်းဝင်ရောက်ချိန်မှာလွတ်တော်အတွင်းကိုယ်စားလှယ်တွေတော့မရှိကြပါဘူးအဲဆာဒါရဲ့ပါတီဟာပြီးခဲ့တဲ့ဂျွန်လကအစိုးရဖွဲ့စည်းရေးဆွေးနွေးပွဲကနေနှုတ်ထွက်ထားပါတယ်ခင်ဗျာ
စီးရီးနိုင်ငံသားတဦးကိုသူလျော်လျုံမှုနဲ့ဖမ်းဆီးထားကြောင်းအီရန်နိုင်ငံကစနေနေ့မှာထုတ်ပေါ်ပြောဆိုပါတယ်အခုလိုထုတ်ပေါ်ကြေညာတာဟာဇူလိုင်လ14ရက်နေ့ကဆွီဒင်နိုင်ငံမှာအီရန်အရာရှိဟောင်းဟမစ်နော်ရီကိုစစ်ရာဇဝတ်မှုနဲ့ထောင်ဒဏ်တစ်သက်ချမှတ်အပြီးမှာထွက်ပေါ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဒါဇင်နဲ့ချီတဲ့နိုင်ငံသားတွေနဲ့နိုင်ငံသားနှစ်ခုခံယူထားသူတွေကိုအီရန်အစိုးရကသူလိုလျုံမှုအပါအဝင်လုံခြုံရေးအကြောင်းပြချက်တွေနဲ့ဖမ်းဆီးခဲ့ပါတယ်။ အခုလိုလှုပ်တာဟာနိုင်ငံတကာအတိုင်းအဝိုင်းကအီရန်အစိုးရရဲ့လူလားချက်တွေကိုအလျှော်ပေးလိုက်ရောလားအောင်အချက်ကင်တာလို့လူ့အခွင့်အရေးအဖွဲ့တွေကစွပ်စွဲပြောဆိုပါတယ်။ဒါကိုတော့အီရန်အစိုးရကညှင်းဆုပ်ပါတယ်။ဖန်စီထားတဲ့ဆွီဒင်နိုင်ငံသားရဲ့အမည်ကိုထုတ်ပေါ်ပြောဆိုခြင်းမရှိဘဲသူ့ကိုအီရန်ထောက်လှမ်းရေးဝန်ကြီးဌာနကစောင့်ကြည့်ခဲ့ကြောင်းနဲ့သူဟာပါလက်စတိုင်းကိုသွားခဲ့တယ်လို့အီရန်မှာလည်းကမ္ဘာလေခီးသွားတွေသွားတဲ့နေရာကိုမသွားဘဲဥရောပတိုက်သားတွေအပါအဝင်အခြားသူတွေနဲ့ဆက်သွယ်ခဲ့တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ဒီဖန်စီခံထားရတဲ့ဆွီဒင်နိုင်ငံသားဟာအစ္စရေးအတွက်သူလျော်လုပ်ပေးနေတယ်လို့အီရန်ဘက်ကစွပ်စွဲပါတယ်။ဆွီဒင်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ဒီကိစ္စကိုသိရှိကြောင်းနဲ့အဲ့ဒီဆွီဒင်နိုင်ငံသားကိုပြီးခဲ့တဲ့မေလကတည်းကဖန်စီထားတာလို့ထုတ်ပေါ်ပြောဆိုပါတယ်။
ထိုင်ဝမ်ကျွန်းနယ်တဖက်ချန်ကန်လွန်ဒေသမှာစည်ရေးလေ့ကျင့်မှုတွေစတင်လိုက်တဲ့အကြောင်းတရုတ်အစိုးရကကြေညာပါတယ်။ကန်းချေမှာစည်ရေးလေ့ကျင့်မှုတွေပြုလုပ်နေတယ်လို့တရုတ်အစိုးရကပြောဆိုထားတာဖြစ်ပါတယ်။တရုတ်နိုင်ငံကလက်အောက်ခံအဖြစ်ပြောထားတဲ့ထိုင်ဝမ်ကျွန်းကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်နိုင်ခြေရှိတာကြောင့်အမေရိကန်နဲ့တရုတ်အကြားတင်းမာနေချိန်မှာတရုတ်နိုင်ငံကအင်အားပြတဲ့စည်ရေးလေ့ကျင့်မှုအစီအစဉ်ကိုကြေညာလိုက်တာပါ။တရုတ်နိုင်ငံဖူဂျန်ပြည်နယ်ကန်လွန်ဒေတာကပတ်တန်ကျွန်းစုအနီးကြီအစ်စ်တွေနဲ့စည်ရေးကျင့်နေကြောင်းနိုင်ငံပိုင်စင်ဝါသတင်းမှာဖော်ပြထားပါတယ်စည်ရေးကျင့်နေတဲ့နယ်မြေမှာတင်းမောတွေဖြတ်တန်းသွားလာတာမလောက်ကြဘူးလဲသတိပေးထားပါတယ်ခင်ဗျာ
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တင်းငွေနေနဲ့မနေ့ပဲအတန်လွှင့်အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့သတင်းတွေကိုဆက်လက်တင်ပြပါအောင်မယ်မြန်မာနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုကွပ်မျက်လိုက်တဲ့အပေါ်ပြည်ထောင်နိုင်ငံကမြန်မာတန်အမတ်ကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။မြန်မာဒီမိုကရေစီရေးကြိုးပမ်းဆောင်ရွက်သူ88မျိုးဆက်ခေါင်းဆောင်ကိုကျင်းပြီးလွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တက်ကြွလှုပ်ရှားသူကိုလှမျိုးအောင်ကိုအောင်သူရဇော်တို့ကိုအာဏာသိမ်းစစ်ကောင်စီကတည်တံပေးကွပ်မျက်ခဲ့တဲ့အပေါ်ကန့်ကွက်ရှုတ်ချကြောင်းပြည်ထောင်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေမှာပြည်ထောင်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကိုပြောဆိုခဲ့တဲ့အကြောင်း AP သတင်းကAFP သတင်းကဖော်ပြပါဗျာ2021ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းစင်ကစပြီးတော့မတရားသဖြင့်ဖမ်းဆီးထားတဲ့သူအလုံးကိုပြန်လွှတ်ပေးဖို့နဲ့အထက်ဘက်တိုက်ခိုက်မှုတွေကိုရပ်ကန့်ပြီးတိုင်းပြည်ပြည်ထနာတွေကိုထွေးဆောင်ဆွေးနွေးဖြေရှင်းဖို့ကိုလည်းပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးဌာနကမြန်မာတန်အမတ်ကြီးကိုတိုက်တွန်းခဲ့ပါတယ်ဒီမိုကရေစီရေးလှုပ်ရှားသူတွေကိုကွပ်မျက်လိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးနောက်နိုင်ငံတကာအတိုင်းအဝိုင်းကကန့်ကွက်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေရမှာဂျာမနီနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းမြန်မာအကြီးတန်းတန်တမာတူဦးကိုဒီသတင်းပတ်ထဲမှာပဲဆင့်ခေါ်ကန့်ကွက်ခဲ့ပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကိုကွပ်မျက်လိုက်တဲ့အပေါ်ပြည်တွင်းပြည်ပကမြန်မာအရေးလှုပ်ရှားသူတွေကြားကန့်ကွက်စင်တာပြမှုတွေတုံ့ပြန်ထွက်ပေါ်နေတယ်လို့ပဲကုလသမဂ္ဂလုံခြုံရေးကောင်စီ၊အာဆီယံနိုင်ငံတွေ၊ G7 ဆက်မှုထိပ်သီးနိုင်ငံတွေ၊အမေရိကန်ပြည်ထောင်စု၊ဥရောပနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်းကပြစ်တင်ရှုတ်ချကန့်ကွက်နေကြပါတယ်ခင်ဗျာ။
ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတဦးကိုရန်ကုန်မြို့မှာစနေနေ့ကမြန်မာအာဏာပိုင်တွေကဖမ်းဆီးသွားပါတယ်။ဂျပန်နိုင်ငံသားတိုရူကူဘိုတာကိုတကုံမြို့တစ်တောင်ပိုင်းမှာစစ်အာဏာပိုင်တွေကိုစန့်ကျင်လှုပ်ရှားသူတချို့နဲ့အတူစနေနေ့ကဖမ်းဆီးသွားကြောင်းဒေသခံသတင်းတွေမှာဖော်ပြထားပါတယ်။ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ Nikkei Asia ကလည်းအမည်မဖော်လိုတဲ့အာဏာပိုင်အတိုင်းအဝိုင်းကိုကိုးကားဖော်ပြထားပါတယ်။အသက်20ကျော်အရွယ်ဂျပန်နိုင်ငံသားဖန်စီခံထားရတယ်လို့ဂျပန်တန်ယုံကလည်းအတည်ပြုကြောင်း NHK သတင်းဌာနကလည်းဖော်ပြထားပါတယ်။ရဲကစစ်ဆေးမေးမြန်းနေတဲ့ဂျပန်နိုင်ငံသားကိုချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုမယ်လို့လည်းပြောပါတယ်။ဂျပန်နိုင်ငံသားတဦးဖန်စီခံရမှုသတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကစစ်အာဏာသိမ်းပြီးနောက်ပိုင်းဂျပန်နိုင်ငံသားတချို့ဖမ်းဆီးခံရတဲ့အထဲမှာဒါဟာနောက်ဆုံးတွေ့ရတာဖြစ်ပါတယ်စစ်အာဏာသိမ်းမှုစန်းကျင်ဆန္ဒပြပွဲတွေကိုသတင်းယူရင်း2021ခုနှစ်ဖေဖော်ဝါရီလ29ရက်နေ့ကအလွတ်သတင်းတော့ယူရီကတ်တဇူမီခိတ္တဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်ဧပြီလမှာဒုတိယအကြိမ်ထပ်မံဖမ်းဆီးခံရချိန်မှာတော့လောက်ကျန်သတင်းဖြန့်မှုနဲ့စွဲချက်တင်ခံရပေမဲ့တလားလောက်အကြာမှာပြန်လွတ်ပေးခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်အရှေ့ပိုင်းမှာမကြသေးခင်ကမိုးတက်တန့်စွာရွာသွန်းခဲ့ပြီးရေကြီးရေလျှံခဲ့တဲ့အတွက်ကလေးလေးဦးအပါအဝင်သေဆုံးသူ25ယောက်အထိရှိသွားပြီလို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပါတယ
် We can confirm 25 fatalities across 5 counties
ခရိုင်၅ခုမှာသေဆုံးသူ25ယောက်ကျွန်တော်တို့အတည်ပြုထားပါတယ်အရေးအတွက်ဟာလဲထပ်တိုးလာနိုင်ပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးပြည်내အုပ်ချုပ်ရေးမှူး NDB ရှိရာကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပျောက်ဆုံးသူတွေကိုရှာဖွေခဲ့စေလုပ်ငန်းတွေဆက်လက်လုပ်ကံနေကြောင်းပြောဆိုပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဂျာတာပရင်းနေ့အထိပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေဂျာတာပရင်းနေ့အထိမိုးရေချိန်၅လမှာကနေ၁၀လမလောက်အထိတိထန်စွာရွာသွန်းခဲ့တဲ့အတွက်အိမ်နေကားလမ်းတွေရေမြုပ်ခဲ့တယ်လို့မြစ်တွေချောင်းတွေလည်းရေရှမ်းတက်ခဲ့ပါတယ်ကန်တကီပြည်နယ်ဟာတောင်တန်းတွေထူထပ်ပြီးကျင်းမြောင်းတဲ့ခြံဝန်းဒေသတွေရှိတဲ့အတွက်အခုလိုရေကြီးရေရှမ်းမှုတွေကိုခံရတယ်လို့ရာသီဥတုပြောင်းလဲလာမှုတွေကြောင့်လည်းအခုလိုကပ်ဘေးတွေခံရတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောဆိုပါတယ်
။ပါကစ္စတန်နိုင်ငံအနေနဲ့ပြည်ပကနေစွမ်းအင်တင်ပို့ဖို့အတွက်ငွေကြေးမလုံမလောက်ဖြစ်နေတာကြောင့်နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF C ကနေချင်းငွေတွေအစောဆုံးရရှိအောင်အတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီကိုပါကစ္စတန်စစ်ဦးစီးချုပ်ကတောင်းခံနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းပတ်အစောပိုင်းမှာပါကစ္စတန်စစ်ဦးစီးချုပ်ဗိုလ်ချုပ်ကိုမာဂျစ်ဗဂျဝါကအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ကိုအဲ့ဒီအကြောင်းပုံဆက်ပြောဆိုခဲ့တယ်လို့အမည်မဖော်လိုတဲ့အစိုးရအရင်းမြစ်တွေကတောက်ကြာနီးက VOA ကိုပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကပါကစ္စတန်အနေနဲ့ဒေါ်လာသန်းပေါင်းများစွာချင်းငွေရရှိရေးအတွက် IMF အဖွဲ့ကြီးနဲ့ကနဦးအဆင့်သဘောတူညီချက်ရရှိခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီသဘောတူညီချက်ကိုလာမယ့်ဩဂုတ်လမှာတွေးဆောင်ရမယ် IMF ဘုတ်အဖွဲ့ရဲ့အတီးပြူးချက်ရယူရမှာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီမိုကရေစီလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကတည်တန်းစီရင်လိုက်တာကြောင့်မြန်မာအရေးလှုပ်ရှားမှုတွေနဲ့နိုင်ငံတကာအာရုံစိုက်မှုတွေပို့ပြီးတော့အားကောင်းလာကြောင်းနိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်အပါအဝင်ပြည်ပနိုင်ငံအတော်များများမှစနေနေ့ကမြန်မာအရေးလှုပ်ရှားသူတွေကတည်တန်းစီရင်မှုကိုကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့တင်ပြကြပါမယ်ခင်ဗျာ။ထင်ရှားတဲ့နိုင်ငံရေးလှုပ်ရှားသူတွေဖြစ်ကြတဲ့ဦးကျင်မီဦးဖြိုးစရာတော်တို့နဲ့အတူဆင်အာနာရှင်စန့်ကျင်လှုပ်ရှားခဲ့တဲ့ကိုလှမျိုးအောင်ကိုအောင်သူရဇော်တို့၄ဦးကိုကွပ်မျက်လိုက်ကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးနောက်ပြည်တွင်းပြည်ပစန့်ကျင်လှုပ်ရှားမှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာပါဇူလိုင်30စနေနေ့မှာလဲအမေရိကန်နောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာမြန်မာရေးလှုပ်ရှားသူတွေစုဝေးဆန္ဒပြခဲ့ကြကြောင်းလှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ဦးကိုကိုလေးကပြောပါတယ်
တနည်းကြာလာတဲ့အခါမှာဒီအာနာရှင်ဘက်ကလည်းဘာလို့လို့ဘာကံပို့ပြီးအယူမီဝိုင်းဖြစ်သလိုကျွန်တော်တို့ဒီဒီမိုကရေစီအင်အားစုတွေဘက်ကလည်းနည်းနည်းအရှင်ဟွန်ရော့ချလာတယ်ဗျာဒါပေမဲ့အခုလိုမျိုးသူတို့ကလက်လွတ်စပယ်ပေါ့ဗျာတရားညှတာမှုကွင်းမဲ့စွာဒီလိုမျိုးတုတ်ပင်လိုက်တဲ့ပုံမှာပြည်သူလူထုတရားလုံးဝဗျာတကယ်ကိုဒေါသတွေဖြစ်လာတာအဲ့တော့ကျွန်တော်တို့ရဲ့အရှင်ဟွန်ကပို့ပြီးတော့မြင့်လာတယ်နောက်ပြီးကမ္ဘာ attention ကလည်းပို့ပြီးတော့ရလာတယ်ဗျာအခုဆိုရင် UN Security Council ကဘိုးစာစာထုတ်တာတွေရှိတယ် American ဟိုနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်တွားပြီးတော့ကျွန်တော်တို့ ASEAN မှာတခြားနိုင်ငံတွေကပါအရေးယူမှုတွေလှုပ်ဆောင်မှုသူတို့ပြောမယ်ဆိုတာတွေဖြစ်လာတယ်ဒီကမ္ဘာနိုင်ငံအသီးသီးက ASEAN ကနောက်ပြီးဆုံးတရုတ်ပါပါတယ်ရုရှားပါပါတယ်အခုဒီတက်လိုက်တဲ့ပုံမှာမကျေမနပ်မှုဖြစ်ကြတာဒါဟာအရှိန်အဟုန်ပြန်မြင့်ပေးလိုက်တယ်လို့ဖြစ်သွားတယ
်အမေရိကန်အရှိဘက်ခြမ်းမေရီလန်းဗာဂျီးနီးယားဝါရှင်တန် DC တဝက်ကမြန်မာတွေစုယုံပြီးစနေနေ့မွန်းလွဲပိုင်းကဝါရှင်တန် DC မှာရှိတဲ့မြန်မာတန်ယုံရှိသွားရောက်ဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲဥဆောင်သူတွေတဲကတူဦးဖြစ်တဲ့ကိုစမ်းမန်ကပြောပါတယ
်ဒီနေ့ဆန္ဒလာပြခြင်းအကြောင်းရင်းကဒီပြီးခဲ့တဲ့ရက်မှာဖြစ်ပျက်ခဲ့တဲ့မြန်မာနိုင်ငံအတွင်းကဒီမတရားကျုံ့မိတ်ပေးခံရတဲ့အာဇာနည်ကောင်းဆောင်လေးဦးကျော်ကနောက်အဲ့ဒီကနေပတ်သက်လို့ရန်သူကရန်ဟာပြတ်တယ်လို့ကျွန်တော်တို့ကကောက်ယုံမီမဟုတ်တဲ့အကြောင်းကိုကျွန်တော်တို့ဝါရှင်တန် DC မှာရှိတဲ့မြန်မာတိုင်းရင်းရှိမှာလာရောက်ဆန္ဒပြထုတ်ပေါ်ခြင်းဖြစ်ပါတယ်တစ်ဆက်တည်းမှာပဲစစ်ကောင်စီရဲ့လက်ပါစီဒီတောက်တိုင်နေနဲ့ ပေါင်းသင်းနေတဲ့ကျွန်တော်တို့မြန်မာမိသားစုတွေကိုပါ social punishment အနေနဲ့ကျွန်တော်တို့နောက်ဆုံးအချိန်ပြင်းပြင်းထန်ထန်တတိပေးကန့်ကွက်ရှုတ်ချပါတယ်။သူတို့ရဲ့လုပ်ရက်တွေကိုရက်တန်းကရက်ဖို့လဲတခါလဲကျွန်တော်တို့အတိအလင်းပြင်ညာပြီးကျွန်တော်တောင်းဆိုထားပါတယ်။နောက်နောက်ဒီကိစ္စမျိုးတွေကိုကျွန်တော်တို့ထပ်မံကြုံတွေ့နေရမယ်ဆိုရင်ဓမ္မဘတ်တော်သားတွေဖြစ်တဲ့ကျွန်တော်တို့ကစစ်စစ်သားသားကိုကျွန်တော်တို့အမည်နာမနဲ့တကွထုတ်ဖော်ဖို့ဒီနေ့မှလည်းအဲ့ဒီဟာကိုတည်ယုံဝင်ပြင်ညာခြင်းနဲ့ဖြစ်ပါတယ်ပေါ့။
အလားတူတောင်ကိုရီးယားနိုင်ငံမှာလည်းဇူလိုင်30ရက်နေ့ကရာနဲ့ချီတဲ့မြန်မာနိုင်ငံသားတွေစိုးမြို့လေကောင်လမ်းမတွေပေါ်ချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီကအပြစ်မဲ့မြန်မာပြည်သူ 2,000 ကျော်တပ်ဖြတ်ခဲ့တယ်လို့အခုတခါလဲမြန်မာဒီမိုကရေစီခေါင်းဆောင်၄ဦးကိုတရားမဝင်တည်တံစီရင်ခဲ့တာအတွက်လာရောက်ဆန္ဒပြရခြင်းဖြစ်ကြောင်းဆန္ဒပြပွဲမှာပါဝင်တဲ့ကိုစိုးမို့သူက AP သတင်းဌာနကိုပြောဆိုပါတယ်။ဂျပန်နိုင်ငံမှာလည်းမြန်မာဒီမိုကရေစီလှုပ်ရှားသူတွေကစစ်ကောင်စီရဲ့တည်တံပေးအဆုံးစီရင်မှုကိုရှုံချဆန့်ကျင်တဲ့အနေနဲ့စနေနေ့ကတိုကျိုမြန်မာတန်ယုံရှိသွားရောက်ဆန္ဒပြခဲ့ကြပါတယ်။မြန်မာစစ်ကောင်စီကတော့အကြမ်းဖက်လုပ်ရက်တွေကျူးလွန်မှုဆွဆွဲချက်နဲ့တည်တံစီရင်ချက်ချမှတ်ခံထားရသူတွေကိုကွပ်မျက်တဲ့လုပ်ရက်ဟာဥပဒေနဲ့အညီဆောင်ရွက်တာဆိုပြီးကာကွယ်ပြောဆိုထားပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကလည်းဝေဖန်မှုတွေနဲ့စိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်။ဒီသတင်းမှထဲမှာပဲပြင်သစ်ဂျာမနီအစိုးရတွေကလည်းမြန်မာတန်တမန်တွေကိုဆင့်ခေါ်ပြီးကန့်ကွက်ခဲ့ပါတယ်ခင်ဗျာ
။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ခြင်းပါတယ်။ Virus ပိုးမျိုးကွဲသစ်တွေအထက်ထက်ဖြစ်ပေါ်နေတဲ့ COVID ရောဂါကိုအလင်းမီအောင်ကာကွယ်ဆေးတွေထုတ်လုပ်နိုင်ဖို့အတွက်ယင်းနှမြုံမှုတွေပို့ပြီးတော့လှုပ်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ် VOA သတင်းတော်လီဇာရှလိုင်းဂျနီဗာကပေးပို့တဲ့သတင်းကိုကုစုံမိုးကြော်ပြောပြမှာဖြစ်ပါတယ်ဗျာ
။မြောက်ကျောက်ယောဂကူးစက်မှုတွေအပေါ်လူတွေအာရုံရောက်နေချိန်မှာပဲကိုဗစ်ကပ်ယောဂဟာလွန်မြောက်ဖို့အဝေးကြီးလိုသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros Ghebreyesus ကသတိပေးပြောဆိုလိုက်ပါတယ်။ဒီကိုဗစ်ရောဂါထိန်းချုပ်ဟန်တားနိုင်ဖို့အတွက်ဆေးဝါးကိရိယာအသစ်တွေဖန်တီးရမှာဖြစ်တယ်လို့အများပြည်သူကျန်းမာရေးကဏ္ဍကိုလည်းပုံမအားဖြစ်ရမှာဖြစ်ပါတယ်လို့ WHO အကြီးအကဲကပြောဆိုပါတယ်အသက်တွေမဆုံးရှုံးဖို့အထူးအောက်ဆုံးနည်းလမ်းတစ်ခုကတော့ကာကွယ်ဆေးထိုးပေးတဲ့သူတွေကိုအရင်ဆုံးထိုးပေးတာပဲဖြစ်ပါတယ်ကျန်းမာရေးဝန်ထမ်းတွေတက်ကြီးရွယ်အိုတွေနဲ့ကျန်းမာရေးလိုအပ်ချက်ရှိသူတွေဖြစ်ပါတယ်လို့ Tedros ကပြောဆိုပါတယ်ပြီးခဲ့တဲ့ရက်သက်တပတ်၅ပတ်အတွင်းကိုဗစ်ကူးစက်မှုနဲ့သေဆုံးမှုတွေတက်လာခဲ့တယ်လို့လဲဆိုပါတယ်။အခုနောက်ဆုံး WHO ရဲ့အစိုးရခန်းစာအရတကမ္ဘာလုံးကိုကိုဗစ်ကူးစက်ခံရသူ966သန်းရှိသွားပြီးသေဆုံးသူ 6.3 သန်းရှိသွားပြီဖြစ်ပါတယ်။ Omicron မျိုးကွဲသစ်ကြောင့်ကူးစက်ခံရသူတွေနဲ့ဆေးရုံတင်ကူးသခံရသူတွေနိုင်ငံအတော်များများမှာရှိလာနေတယ်လို့ WHO အကြီးအကဲ Tedros ကပြောဆိုပါတယ်။
While vaccines have saved countless lives, they have not.
ကာကွယ်ဆေးကလူအသက်ပေါင်းများစွာမဆုံးရှုံးရအောင်ကာကွယ်ပေးခဲ့ပေမဲ့ကူးစက်မှုကိုရော့ကျသွားအောင်လို့တော့မလုပ်နိုင်ပါဘူး။ဒါကြောင့်ကူးစက်မှုနဲ့နာမကျန်းဖြစ်မှုတွေကာကွယ်နိုင်ဖို့ကာကွယ်ဆေးအသစ်တွေအတွက်အစိုးရနဲ့ပုဂ္ဂလိကကဏ္ဍတွေကဆက်ပြီးတော့ယင်းနှိမ့်နှံမှုတွေလှုပ်ကြဖို့လိုပါတယ
်။ကာကွယ်ဆေးတွေကိုအသုံးပြုဖို့လွယ်ကူအောင်လုပ်ဖို့လိုပါတယ်။ဥပမာနှာခေါင်းထဲကိုဖျန်းတဲ့ဆေးမျိုးအဆက်ချတဲ့ဆေးမျိုးဖြစ်အောင်လုပ်သင့်ပါတယ်လို့ Tedros ကပြောဆိုပါတယ်။ကာယောဂါတွေနဲ့ပတ်သက်ပြီးဂျိုတင်ပြင်ဆင်တဲ့အပိုင်းကိုအလေးပေးချဖို့လိုပါတယ်လို့ WHO အရေးပေါ်ကျန်းမာရေးဌာနရဲ့အမှုဆောင်ညွှန်ကြားရေးမှူး Mike Ryan ကပြောဆိုပါတယ်။ကူးစက်ယောဂါတွေဖြစ်တဲ့ COVID-19 မြောက်ကျောက်မာဘက်နဲ့ပိုလီယိုအရိုးပြောယောဂါတွေပိုတိုးလာနေရတာဟာနိုင်ငံအတော်များများကယောဂါနဲ့ပတ်သက်ပြီးဂျိုတင်ဖြည့်ရှင်းတာထက်တုံ့ပြန်လှုပ်ဆောင်တဲ့အပိုင်းကိုအဓိကထားနေကြလို့ဖြစ်ပါတယ်လို့ Mike Ryan ကပြောဆိုပါတယ
်။ I think we need to really take a much more
နာဂမယောဂဖြစ်လာစေမယ့်အရာတွေနဲ့ငွေကြေးရင်းနှီးထည့်ဝင်မှုတွေကိုဘယ်လိုဦးစားပေးအစီအစဉ်တွေနဲ့လုပ်လဲဆိုတာကိုကျွန်တော်တို့ဒီထက်ပိုပြီးစနစ်တကျကြည့်ဖို့လိုပါမယ်။ဒါတွေကကုန်ကျစရိတ်တွေရှိပါတယ်။မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုတွေကနောက်ပိုင်းမှာကျွန်တော်တို့ကိုကာကွယ်ပေးနိုင်ပါတယ်။ကျူတင်ပြင်ဆင်မှုအပိုင်းမှာဒေါ်လာလောက်အသုံးပြုတာကတုံ့ပြန်ဆောင်ရွက်မှုအပိုင်းမှာဒေါ်လာ1000လောက်တန်ဖိုးရှိပါတယ်
ဒီအယူဆကို WHO အကြီးအကဲ Tedros ကသဘောတူပါတယ် တိုင်းပြည်တွေအနေနဲ့လေးလာမှုတွေလုပ်ဖို့ကြိုတင်ပြင်ဆင်မှုတွေအားကောင်းဖို့နဲ့အနာဂတ်မှာဖြစ်ပေါ်လာနိုင်တဲ့ရောဂါကူးစက်မှုတွေအတွက်တုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တွေအားကောင်းဖို့ကိုလည်းသူကတိုက်တွန်းပါတယ်။ဒါအပြင်ကိုဗစ်ကာကွယ်ဆေးအသင့်နဲ့ဆေးဝါးပစ္စည်းကိရိယာတွေတိုးတက်ကောင်းမွန်လာဖို့နဲ့ဒါတွေကိုနိုင်ငံတိုင်းကရရှိအသုံးပြုနိုင်ဖို့ကအရေးကြီးတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောကြားခဲ့ပါတယ
်။ကုသမှုကြောင့်ပြောပြသွားတာပါခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်။ဒုအတန်အစီအစဉ်ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးကလေးကမြန်မာနိုင်ငံရဲ့ဒေသအတော်များများမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးအကြောက်တရားနဲ့နေထိုင်နေရတာနှစ်ပေါက်နေပါပြီ။ဒါတွေကပြည်သူတွေပေါ်အလုသွားဖို့ကိုတောင်ကြောက်လန့်နေရတဲ့အခြေအနေရောက်နေရတဲ့အကြောင်း Frontier မြန်မာကတင်ဆက်တဲ့ဒုအတန်အစီအစဉ်မှာနားဆင်ပါခင်ဗျာ
။
ကိုချတော့ကိုကိုမွေရတဲ့လူတွေအများကြီးပဲ။
ဟဲ့ရလည်းရ
ောင်းနူပါလိုက်ပါလာလေးရေးစီဝိရနေလေးအကုန်လုံးပြစ်ပြီးပြေးလာရတယ်အသက်ထက်လည်းအေးမှမကြည့်ပဲဘူးအားလုံးကိုပဲကြောက်နေရတာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံရဲ့နေရာဒေသတော်တော်များများမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီးအကြောက်တရားနဲ့နေထိုင်လာရတာနှစ်ချီနေပါပြီ။တနင်္လာရီတိုင်းမှာဆိုရင်လဲတော်လန်ရေးအင်အားစုတွေနဲ့စစ်တပ်အကြတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်လက်ဝေကန်အဖွဲ့တွေပေါ်လာတာနဲ့အမျှနေ့စဉ်လိုလိုပဲအမှုကင်းတွေကများပြားလာပါတယ်။ဒါတွေကပြည်သူတွေအပေါ်အကြောက်တရားဖန်တီးပေးသလိုဖြစ်လာပြီးအလုသွားဖို့ကိုတောင်ကြောက်လန့်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ Oh boy!
ပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းလိုက်ချိန်ကစလို့မလုံခြုံမှုနဲ့အကြမ်းဖက်မှုတွေဟာမြန်မာနိုင်ငံအနှံ့ဖြစ်ပေါ်နေပါတယ်။နိုင်ငံတောင်ဘက်ဆူမိုင်းကတနင်္သာရီတိုင်းမှာဆိုရင်လေတည်ငြိမ်မှုမရှိခြင်းကနေတဆင့်အကြောက်တရားနဲ့တန်တရားတွေများလာကြပြီးလူအများစုကသူတို့အိမ်ကနေပြင်ထွက်မှတော့ကြောက်နေကြရပါတယ်။ဒေသစီးပွားရေးအကျွမ်းစိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့တနင်္သာရီတိုင်းကဒေသခံတွေဟာအကြမ်းဖက်လုပ်ရွက်တွေထဲမှာကြားညက်မှကြောက်ပြီးသူတို့တောင်ရရွေစီမသွားလို့ကြတော့ပါဘူး။တနင်္သာရီတိုင်းတရချောင်းမြို့နယ်ကရောဘတ်ချမ်ပါရှင်တဦးကတော့စိုက်ပျိုးရေးသမားအများစုဟာဒေသမှာကြုံနေရတဲ့စူပူမှုတွေကြောင့်သူတို့အတက်မွေဝမ်းကြောင်းအလုပ်ကိုဆွန့်လွတ်လိုက်ကြရပြီလို့ဆိုပါတယ်
။ဟာလည်းတော့သူတို့ကများမဲ့တဲ့ကောင်ထုတ်ထဲလို့ဆိုပူထိုးနာဟုတ်တယ်တော့အီ
ကိုဦးရချပြည်ပြည်သွားတဲ့လူတွေတော်တော်များမဲ့ဆိုထင်တယ်။အဲ့ကိုပြည်ပြည်သွားနေကြတာဦးရချဆိုစင်းကိုမစင်းစားဘူးပေါ့။အဲ့ကိုတော့ပြည်ပြည်သွားနေကြတဲ့လူတွေအများကြီးကိုစော်ဖျားမူးဆွေကုတ်ဖက်ကတွေပေါ့။ကိုချတက်ကိုကိုမွေရတဲ့လူတွေအများကြီးပဲ။ကျွန်တော်မှလည်းရွာနဲ့နေတယ်ဆိုတော့ဝေရတယ်
ဒေသအတွင်းမှာဖြစ်နေတဲ့မလုံခြုံမှုတချို့ဟာဆိုရင်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တွေကြားကတိုက်ပွဲတွေကြောင့်ဖြစ်လာရတာပါ။ဒါပေမဲ့လည်းဒီဒေသမှာပြူစောတီ၊သွေးတောက်၊စွန်ရဲ၊မြို့ချင်းညွန့်ပေါင်းနဲ့မြို့ချင်းမဟာမိတ်စတဲ့နာမည်တွေနဲ့စစ်တပ်လက်ဝေကန်အဖွဲ့တွေလည်းရှိပါသေးတယ်။အဲ့ဒီအဖွဲ့တွေရဲ့တိုက်ခိုက်မှုတွေအပါအဝင်ဂျွန်လာတလအတွင်းဒဝဲနဲ့ဘိန်းမြို့နယ်အတွင်းမှာတိုက်ခိုက်မှု20ခုရှိခဲ့တယ်လို့ဒေသတွင်းမီဒီယာတွေကဖော်ပြချပါတယ်။အာနာသိမ့်မိကလေးကစစ်တပ်လက်ဝေကန်အဖွဲ့တွေတိုးလာပြီးသူတို့ဟာရွာတွေထဲမှာအစင်ရင်မဲ့ဝင်ပစ်တာတွေနဲ့အပြစ်မဲ့အရက်သားတွေကိုထင်တိုင်းကျဲဖမ်းဆီးတပ်ဖြတ်နေရလို့စွပ်စွဲခံထားရပါတယ်။နိုင်ငံတကာသုတေသနအဖွဲ့အစည်းတစ်ခုဖြစ်တဲ့ International Crisis Group ICG ရဲ့ April လကထုတ်ပြန်ထားတဲ့အစီရင်ခံစာအရစစ်တပ်ဟာသူ့ရဲ့လက်ဝေကန်စစ်တင်နှံပေးရတဲ့လက်နက်ကန်အရက်သားအဖွဲ့တွေအပေါ်ကိုပို့ပြီးအားကိုးလာတယ်လို့ဆိုပါတယ်။စစ်တပ်ရဲ့ရက်ဆက်ကြံကြုတ်တဲ့လုပ်ရက်တွေတဲကိုလက်ဝေကန်အဖွဲ့တွေပါဝင်လာရမှာတော်လန်ရေးအဖွဲ့တွေကသူတို့ကိုပို့ပြီးသတိထားမိလာကဘာတပြန်ကြားတပြန်နဲ့အဆုံးမသတ်တဲ့အုပ်စုလိုက်အကြမ်းဖက်မှုတန်တရာစီကိုဦးတည်နေတယ်လို့လည်း ICG ကဆိုထားပါတယ်။အဲ့ဒီလိုမလုံခြုံမှုတွေရဲ့ရလဒ်ကတော့ဒေသမှာနေထိုင်သူများစွာဟာပြစ်မှတ်ချခံနေရတဲ့သူတို့စိုက်ပျိုးမြေတွေစိုက်ခင်းတွေနဲ့အလုပ်တွေစီကိုသွားဖို့ကြောက်လန့်နေကြရတာပါ မထင်ရင်မထင်သလိုဝင်တိုက်တာတွေကြောင့်လဲတိုက်ခိုက်မှုတွေဟာတနင်္သာရီတိုင်းနေရာအတော်များများမှာဖြစ်နေပါတယ်။ဒီတိုက်ပွဲတွေဟာတောင်ဘက်ထိုင်းနယ်ဆက်ကော့တောင်းကနေမြောက်ဘက်မွန်ပြည်နယ်နဲ့ကဲ့ရဲ့ရေးမြို့အထိကီလိုမီတာများစွာမှာဖြစ်ပွားနေရပါ။အမှုအခင်းတွေမလုံခြုံမှုတွေနဲ့တိုက်ပွဲတွေကြောင့်တိုင်းတွင်းကမြို့ရွာနေပြည်သူတောင်းတဲ့ချီဟာသူတို့အိမ်တွေနဲ့အတက်မွေဝမ်းကြောင်းအလုပ်တွေကိုပြစ်ပြီးထွက်ပြေးနေကြရပါတယ်။စစ်အာဏာမသိငင်ကတော့အလုံနဲ့အိမ်နဲ့ဝေးတဲ့သူတွေဟာသူတို့ရာခင်းတွေကတင်းမှာပဲညှားအိပ်ပြီးအလုပ်လုပ်ခဲ့ကြပေမဲ့အခုတော့အဲ့ဒီလိုမနေရကြတော့ပါဘူး။တရချောင်းမျိုးနယ်က PDF အဖွဲ့ဝင်တဦးကတော့
ဝါလီဒါမှဖြစ်သူတော့မဝကတာဝါလီဒါမှဖြစ်တော့
ရွာတွေထဲမှာဖြစ်တာမဟုတ်ဘူး။ရွာတွေထဲမှာဖြစ်ဖို့ကျွန်တော်တို့ရွေးချယ်ထားလည်းမဟုတ်ဘူး။ပြည်သူတွေကိုလူချိုအောင်ထားပေးပြီးမှတိုက်ပွဲဖြစ်တယ်။တိုက်ပွဲဖြစ်တယ်ဆိုတာစက်ခွေးတွေကရွာတွေထဲမှာဖြစ်အောင်သူတို့ကရွေးချယ်တာပြည်သူတွေရွေးချယ်တာမဟုတ်ဘူ
းလူအခွင့်ရေးအဖွဲ့တွေနဲ့ UN ကထုတ်ပြန်ထားသလိုပဲစစ်တပ်ကဒေသခံတွေကိုလူသားတိုင်းအဖြစ်အသုံးပြုသလိုအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလည်းလုပ်တယ်လို့အဲ့ဒီ PDF အဖွဲ့ဝင်ကဆိုပါတယ
်ပြည်သူတွေကြောက်တရားဝင်လို့ဆိုတော့သူတို့ကဖျက်ဆီး
ပြည်သူတွေကြောက်တရားဝင်အောင်ဆိုပြီးသူတို့ကဖျက်ဆီးပြီးတော့လှုပ်ဆောင်တာဖြစ်တယ်ပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြည်သူတွေနဲ့လော့ကင်အောင်တိုက်ပွဲတွေကိုပျောက်ကြားစနစ်နဲ့ကျွန်တော်တို့တိုက်ခတ်နေတာဖြစ်တယ်။ရွာတွေထဲမှာတော့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကရွေးချယ်ပြီးတော့ဖြစ်တာမဟုတ်ဘူး
။ဒါအပြင်စစ်ကောင်စီအဖွဲ့တွေဟာဥယျာဉ်ချမ်းမြေထဲမှာပါစခန်းချတာတွေကလည်းလူတွေကိုအကြောက်တရားပို့စေပါတယ်။လူရမှုခိုးမှုနဲ့ဓမြမှုတွေကလည်းနေရာအတော်များများမှာအရင်ကချက်ပိုဖြစ်လာပါတယ်။ဒေသခံတချို့ရဲ့ပြောပြချက်အရအိမ်တွေချန်နေတဲ့အထိဝင်ပြီးဆိုင်ကယ်ခိုးယူတာကုန်းဝယ်နေတော့လမ်းဘေးရပ်ထားတဲ့ဆိုင်ကယ်ကိုနောက်ပြန်ဆွဲပြီးခိုးသွားတာစသဖြင့်တော့ခတ်ထားတဲ့ဆိုင်ကယ်တွေကိုတော့ခိုးယူတာတွေဖြစ်လာပါတယ်။ဒါအပြင်အိမ်သုံးပစ္စည်းတွေကအစာပြောင်းနေတယ်လို့ဒေါ်ကြီးကပြောပါတယ်။သူကတော့အရင်ကရွာမှာပဲနေခဲ့ပေမယ့်အခုတော့စစ်သားတွေကိုကြောက်လို့ဒဝယ်မြို့ကိုလာပြောင်းနေသူပါ။အ
င်းအမသာမကြီးအဲ့ဒါကြီးမော့တာကစပြောင်းနေရဲ့
အရာနဲ့ဆိုင်အိမ်တိုင်းမော်တာအစာပြောင်းနေလူကအိမ်ထဲမှာမလားရေမော်တာအပြင်မှာဆိုတော့အဲ့ဒါအစာကိုပြောင်းနေရခုဒုံမျိုးတစ်တွေမှာဆိုဘာမှကိုချထားလို့မရဘူးတခါမှမဖြစ်ဘူးတဲ့ဟာတွေဖြစ်နေတာပေါ့ကွယ်ရေမော်တာတစ်လုံးကိုအခုဆို8000တွေတသိန်းကျော်တန်တွေရှင်းရှင်းပြောမယ်ဆိုရင်လူတွေကအလုံးမရှိအခိုင်မရှိအကြက်တဲဖြစ်လာတာဆိုတော့ရှိရာခိုးပြီးရောင်းစားရပေါ့နော်
1988ခုနှစ်အရေးခင်းတုန်းကတော့အခုလိုမကြုံဘူးပဲအခုမှဒီလိုအဖြစ်အပျက်တွေကြုံနေရတယ်လို့ဆိုပါတယ်အမှုအခင်းတွေတိုးလာပေမဲ့တချို့ကရဲတိုင်တာရှိသလိုတချို့ကလည်းရဲကိုမတိုင်ကြပါဘူးအမှုအရေးအတွက်သိနိုင်ဖို့ဒိုးအတန်ကရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူ
းဆက်ရလျောင်းနူးပလာရင်မနာလေရေးက
ီးဥယျာဉ်တွေလည်းအကုန်လုံးပစ်ပြီးပြေးလာတယ်အသက်ထက်လည်းအေးမှမကြီးပဲကိုအကုန်လုံးပြစ်လွတ်ခဲ့တယ်လေဆိုလည်းမလုပ်ဘူးကြောက်ကြတယ်ဆိုတော့အသက်ထက်ဘာမှအရေးမကြီးဘူးပေါ့အားလုံးကိုပဲကြောက်နေရတာ
တနင်္သာရီတိုင်းဒေသကြီးဟာမြန်မာနိုင်ငံကတခြားဒေသတွေလိုပဲစိုက်ပျိုးရေးလုပ်ကိုင်တဲ့ဒေသဖြစ်ပြီးရောဘာကွန်တီနဲ့တီဟိုဇေးအပါအဝင်အခြားသီးနှံတွေကိုလည်းစိုက်ပျိုးပါတယ်အဲ့ဒီစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်သူတွေဟာလုံခြုံမှုမရှိတဲ့အပြင်စီးပွားရေးကျဆင်းမှုတွေကြောင့်ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတာပ
ါအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, iTunes လို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00တွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးပူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဒိုးစံစီစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာသိမကြခင်မှာပဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာကဘာကထိတ်တန့်ရောက်သတင်းစူးစီးချက်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါတိုက်ရိုက်ရုပ်သံအဖြစ်နဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်အတွင်းသတင်းတွေကိုစူးစီးတင်ပြချက်မထုတ်လွှင့်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်ခင်ဗျာ။သူတည်တနာပြုရာမှာအလေးလာခံရသူအပေါ်ထားရှိရမယ့်သူတည်တီတယောက်ရဲ့ကိုကျင့်တရားနဲ့လူ့အခွင့်အရေးကဘယ်လိုဆက်ဆက်မှုရှိနေပါသလဲ။စစ်စင်ရေးတွေမှာကောသူတည်တီတွေကလိုက်ပါသူတည်တနာလုံးတင်ပါသလား။မြန်မာနိုင်ငံရေးအခြေအနေမှာသူတည်တီတယောက်ရဲ့ကျင့်ဝတ်ကိုဘာတွေကစိန်ခေါ်မှုရှိနေပါသလဲ။ဒီအပဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာမနုဿဗေဒပညာရှင်ဒေါက်တာတန်းထွန်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
စစ်တေယောဂအကြောင်းကိုသိဖို့အတွက်ယောဂဖြစ်နေတဲ့လူမဲနေရာကျော်ကိုကုသမပေးပဲအမေရိကန်နိုင်ငံမှာသူတည်နာလုပ်ခဲ့တဲ့ဖြစ်ရပ်တစ်ခုကို AB သတင်းဌာနက1992ခုနှစ်ဇူလိုင်25ရက်နေ့မှာပို့ထုတ်ခဲ့ပါတယ်။နေ့50ပြည့်တဲ့ဒီနေ့ဇူလိုင်25မှာဒီကိစ္စကိုဘယ်လိုဖော်ထုတ်ခဲ့ကြရလဲဆိုတော့ဗတင်းဆောင်ပါတစ်ခုရေးသားတင်ပြခဲ့ကြပါတယ်။1932ခုနှစ်ကစပြီးအလဘမပြည်နယ်မက်ကွန်ခိုင်မှာပြိမသက်တဲ့ယောဂါကိုကုသပေးမယ်ဆိုပြီးတော့အမေရိကန်အစိုးရပြည်သူ့ကျန်းမာရေးဌာနသုတေသီတွေကလူမဲ600ကျော်ကိုစီရင်ခဲ့ကြပါတယ်။တကယ်တူတင်နာလုတ်ခဲ့တာကတော့ဆစ်ဖလစ်ယောဂါဖြစ်ပါတယ်။ဒါပေမဲ့ဆစ်ဖလစ်ယောဂါကိုလေ့လာမယ်လို့အလေ့လာခံလူမဲတွေကပြောခဲ့ကြပါဘူး။ဆစ်ဖလစ်ယောဂါဖြစ်နေတဲ့လူညာကျော်ကို1940ခုနှစ်များအတွင်းပါလက်စတိန်ပေါ်လာတဲ့အခါမှာတောင်မှပဲစိတ်ကူတာမပေးခဲ့ကြပဲယောဂါတည်ရအောင်ဆက်လက်လေ့လာခဲ့ကြတာပါ။ဒီလေ့လာချက်ကိုတူစကီကီလေ့လာချက်လို့ခေါ်ပါတယ်။ဒီလေ့လာချက်နဲ့ပတ်သက်ပြီးတဲ့ပေါင်း40အကြမှာ AB သတင်းတော့ကစုံစမ်းတဲ့အခါမှာတော့ထုတ်ဖို့မပြောခဲ့ကြပါဘူးဒီဘက်မှာတော့လူခွေရင်နဲ့သူတင်တာဆိုင်ရာကိုကျင့်တရားအဆက်ဆက်အကြောင်းကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်ဆွေးနွေးပေးဖို့ဖွင့်ခေါ်ထားသူကတော့မနုဿဗေဒပညာရှင်ဒေါက်တာတန်ထွန်းဖြစ်ပါတယ်ဆရာတန်ထွန်းကဩစတြေးလျနိုင်ငံကလူမှုဝန်ဆောင်မှုဌာနတစ်ခုမှာလူမှုဘူဝါဒသုတေသီဖြစ်ဆောင်ရွက်နေပါတယ်ကိုတန်ထွန်းရေမင်္ဂလာပါ
မင်္ဂလာပါဆရာ
။ဟုတ်ကဲ့ကိုသားနှွေကျွန်တော်တို့အရေးဂျာတီနာစီဒီကလည်းနော်လူတွေပေါ်မှာယောဂါတွေနဲ့ပတ်သက်ပြီးတော့နော်ဒီတိုင်းကုသမပေးဘဲနဲ့အဲ့ဒီယောဂါတွေဖြစ်အောင်ကိုလှုပ်ဖန်တီးပြီးတော့လေ့လာတဲ့လေ့လာချက်တွေလည်းရှိခဲ့တယ်။အခုနော်အာဝေါ်ဆရာကောင်းတာက1932ခုနှစ်မှာဖြစ်တယ်။နောက်10နှစ်15နှစ်လောက်ကြာတဲ့အခါမှာအမေရိကန်သဗ္ဗရခရောအလီနာရူးစဝက်ကနေမှာကမ္ဘာလူခွေရေးကြီးညာစရန်ဆိုတာကြီးကိုလည်းကျွန်တော်ထုတ်လုပ်ခဲ့တယ်။အဲဒီနိုင်ငံမှာနော်ဆစ်ဖလစ်ယောဂါကိုကုမပေးဘဲနဲ့လူတွေအတွက်လေ့လာမယ်ဆိုတဲ့ဟာနဲ့လေ့လာတဲ့ဟာကြီးဖြစ်ခဲ့တယ်။ကိုတန်းထွန်းအနေနဲ့ဆိုလို့ရှိရင်ဘယ်လိုမြင်ပါလဲ
။ဟုတ်ကဲ့ဆရာအဲ့ဒီဒီကိစ္စရဲ့ဥပမာကဘာကိုပြနေလဲဆိုလို့ရှိရင်ကိုကျင်ဆဲဆိုင်ရရဲ့နံပါတ်1အကြီးဆုံးဖြစ်တဲ့လူကိုလူလိုလေးစားရမယ်ဆိုတဲ့ဟာကိုမကွက်ပြပါတဲ့သဘောတောင်းမလို့ဒီပြဿနာစပြီးတော့ဖြစ်လာတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။နံပါတ်1ကတော့အဲ့ဒီသူစားလောက်ခံရတဲ့လူတွေကကျွန်တော်တို့ဒီမှာခေါ်နေတဲ့ informed consent ပေါ့နော် informed consent ဆိုတာသူစားလောက်ခံရမယ့်လူတွေကနားလည်ပြီးတော့ဒါကိုနေပြီးတော့သဘောတူရမယ်ဆိုတဲ့သဘောပါ။အကျိုးသက်ရောက်မှုကဘာလဲဆိုတာကိုဖြစ်လာတာပေါ့နော်။အခုဆိုလို့ရှိရင်ဒီသူစားလောက်ခံရတဲ့လူတွေကဆိုးကျိုးသက်ရောက်နေတာကိုတောင်မဲ့ဘာမှကုမှုပေးဦးအကျိုးဆက်ရောက်မှုတွေကလည်းအကောင်းဆုံးဖြစ်မလာဘူးဆိုတဲ့ဟာတွေကိုမျက်ကွယ်ပြုပြီးတော့ဆက်လုပ်သွားတဲ့သဘောပေါ့လေအဲ့ဒါဆိုရှင်ရဲ့အဓိကကဆရာကုနာပြောတဲ့အတိုင်းမှာဆိုရှင် human rights ဆိုတဲ့အတိုင်းမှာအဓိကအခြေခံဖြစ်တဲ့လူကိုဆက်ဆံရမယ်လူကိုလူသားလို့လေးစားရမယ်ဆိုတဲ့ဟာကိုမျက်ကွယ်ပြုထားတဲ့သဘောဖြစ်သွားတာပေါ့နော်အဓိကအခြေခံတရားကအဲ့ဒါပါပဲ ဟုတ
်ဟုတ်ပါတယ်ဆိုတော့ဒါကတော့ကျွန်တော်တို့သိပ္ပံပညာဘက်မှာဖြစ်တယ်ဘိုင်းနော်ဟု
တ်ကဲ့
သိပ္ပံဘက်မှာတော့အဲ့ဒီလိုဖြစ်ရမျိုးတွေဒါရှိခဲ့ဘူးသလား
ဒီသုတေသလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကောင်းကျိုးဆိုတာဘာလဲလူလူလို့ဆက်ဆံထားပါအောင်ကျွန်တော်တို့သူတင်လာလုပ်ခဲ့လူတွေကောင်းကျိုးဆိုတာဘာလဲဆိုတော့စဉ်းစားရတဲ့မှာပြဿနာတွေရှိလာတာပေါ့နော်အဥမာဘာလဲဆိုလို့ရှိရင်ဒီ2008ခုနှစ်2009ခု2010ခုနှစ်လောက်ပတ်ဝန်းကျင်လောက်ကတော့ဆိုလို့ရှိရင်အမေရိကန်ကဒီအီရတ်နဲ့အာဖဂန်နစ္စတန်မှာတွားပြီးတော့စစ်ဆေးရေးလုပ်တဲ့ချိန်မှာဒီသူတို့မြန်မာတော့ဒီတန်ဖတ်လူလူဒန်းသားတွေကိုအတန်ဖတ်တဲ့လူတွေကိုစစ်တင်တဲ့ပြဿနာတွေပေါ့နော်အဲ့ပြဿနာတွေသွားရှင်းတဲ့အချိန်မှာသူတို့ကဒေသဆိုင်ရာရဲ့ဒေသကလူတွေရဲ့အမြင်တွေကိုနားလည်ခြင်းတဲ့အတွက်မနုဿဗေဒပညာရှင်တွေသူတို့ social scientist တွေကိုဒီလူမှုဗေဒပညာရှင်တွေကိုခေါ်ပြီးတုံးလာတာပေါ့နော်အဲ့နဲ့ပတ်သက်ပြီးတော့ဒီမနုဿဗေဒပညာရှင်တွေကမှာတော်တော်ပြဿနာတိကျတက်ခဲကြတယ်။ဘာလဲဆိုတော့ဒီမနုဿဗေဒပညာရှင်တွေကအဲ့ဒီ Iraq နဲ့ Afghanistan မှာရှိတဲ့လူနည်းစုတွေရဲ့ရင်ကျေးမှုဒေသထုံးစံတွေကိုနားလည်ဖို့ကြိုးစားတယ်။ American စစ်တပ်ရဲ့သူတို့ရဲ့စစ်ဆေးရေးတွေသူတို့ရဲ့အလုပ်တွေမှာနေပြီးတော့ဝင်ကူပေးတာပေါ့လေ။အဓိကတော့ဘာလဲဆိုတော့ရန်သူမိတ်ဆွေခွဲကြတဲ့နေရာမှာဝင်ကူပေးတဲ့သဘော။အဲ့တော့ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့မနုဿဗေဒပညာရှင်ကြားမှာတော့အကြီးကျယ်စကားများကြတာပေါ့နော
်။ဟုတ်
လို့တင်တာမနုဿလားဆိုတာပတ်သက်ပြီးတော့ပေါ့
။ဟိုတန်းထုံးကွန်တိုင်းကလည်းမနုဿဗေဒပါရဂူပွဲရထားတဲ့မနုဿဗေဒပညာရှင်တယောက်ဖြစ်တယ
်။ဟုတ်ကဲ့
ပညာရှင်တွေကစစ်တပ်နဲ့စစ်စီရေးနဲ့အထူးသဖြင့်စစ်စီရေးတကူနဲ့အလုပ်လုပ်တင်လားမလုပ်တင်ဘူးလ
ားသူရဲ့အဓိကညွန် project ကဘာလဲဆိုစစ်စီရေးအဓိကပြဿနာကတော့ဘာလဲဆိုတော်တက်တဲ့သဘောဖြစ်သွားတာပေါ့နော်ရန်သူတော်တက်မိတဲ့သဘောဖြစ်သွားတာပေါ့ကိုယ့်ရဲ့ပညာကြောင့်ကိုယ့်ရဲ့သူရည်သနာတွေ့ရှိချက်ကြောင့်နေပြီးတော့အဲ့လိုတယောက်ကတည်ရမယ်ဆိုလို့ရှိရင်တော့ဖြစ်ပါမလားဆိုတဲ့ဟာကိုအဓိကညွန် project တော့ဆရာအဲ့တော့မလို့တော့ပြည်ပညာရှင်အများစုကတော့အဲ့ဟာဆိုလို့ရှိရင်တော့သူရဲ့ပညာနဲ့ပြီးတော့မလုပ်သင့်ဘူးလို့ပဲပြောကြပါတယ်။ recruiter ကျွန်တော်တို့ပြောတဲ့ဒီ research ethicness ပြောမယ်ဆိုလို့ရှင်ကိုကအဲ့လူကိုတမိုးထားတာမထားတာတမိုးမထားတဲ့အပြင်ပေါ့နော်။သူ့အတွက်အကျိုးသက်ရောက်မှုမရှိဘူးဆိုတဲ့သဘောဖြစ်သွားတာပေါ့လေ။အဲ့တော့ကျွန်တော်တို့ရဲ့သူ့တည်သနာလုပ်လိုက်တဲ့အလုပ်ခံရတဲ့ကျွန်တော်တို့ရဲ့သူ့တည်သနာလုပ်ခံရတဲ့လူတွေရဲ့ကောင်းကျိုးဆိုးကျိုးဆိုတာမှာဒါကဆိုးကျိုးဖြစ်နေတယ်ဆိုတဲ့သဘောဖြစ်သွားတာပေါ့နော်။အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့အငင်ပွားကြတဲ့သဘောပါ။အဲ့တော့လုပ်တဲ့လူတွေရဲ့အမြင်ကတော့ဘာလဲဆိုတော့ဒါလူသားတွေအများစုရဲ့အသက်အိုးလုံခြုံမှုအတွက်လုပ်ပေးရလို့တို့တော့ညင်ကြထုတ်ကြတာပေါ့နော
်ဒါလုံတဲ့လူတွေဘက်က
လုံတဲ့လူတွေဘက်ကပြောရဲစ
ောင်းပြချက်ပေါ့လေ
စောင်းပြချက်ပေါ့ဟုတ်ကဲ
့အဲ့တော့လုံတဲ့လူတွေဘက်ကကြတော့
ဟုတ်ကဲ့မလုံသိမှုလို့ပြောတဲ့လူတွေဘက်ကကြတော့ခုနကပြောတဲ့ဒီ research ethic ရဲ့ဒုတိယမှန်တိုင်ဖြစ်တဲ့ဒုတိယမှန်တိုင်ဖြစ်တဲ့အကျိုးသက်ရောက်မှုပါပါရှိသေးဆိုရတာကိုပြောလာတဲ့သဘောဖြစ်သွားတာပေါ့လေအဲ့တော့ကျွန်တော်တို့ရဲ့သူတ္တသာလုတ်ခံရတဲ့လူတွေရဲ့ဟိုကျွန်တော်တို့ရဲ့ဒီပါဝင်ပါဝင်ပြီးတော့လုံးတဲ့လူတွေရဲ့လူခွင့်ရေးကိုလူခွင့်ရေးနဲ့အကျိုးသက်ရောက်မှုကဘာလဲဆိုတဲ့ဘောဖြစ်သွားတာပေါ့ဆရာရဲ့အဲ့တော့အဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမှန်တယ်မှားတယ်ကိုသုံးပြလိုက်ပြီးတော့တက်ခွင့်ရှိရမရှိဘူးဆိုတဲ့ပုံစံဖြစ်သွားတဲ့ဘောဖြစ်သွားတာပေါ့နော
်နော်ဆိုတော့သူတွေနောက်ဆိုင်ရာကိုချစ်တိတ်ခါတရားရဲ့အခြေခံမှုတွေကဒီနေ့ခေတ်မှာဘာတွေလို့သတ်မှတ်ထားတယ်လဲနော်အဲ့ဒီအခြေခံမှုတွေကတော့လူခွင့်ရေးသဘောနဲ့ဘယ်လိုဆက်ဆက်နေတယ
်ဟုတ်ကဲ့ဒီဩစတြေးလျမှာတော့သူတေသနာကိုချင်းတိတ်ခါမူလေးချက်နေတဲ့သတ်မှတ်ထားပါတယ်နံပါတ်1ကတော့သူကနေပြီးတော့ဒီလူကိုလူသားလို့ပြောဆက်ဆံရမယ်လူကိုလေးစားရမယ်ပေါ့လေလေးစားရမယ်ဆိုရင်မှဥညွတ်ပါတယ်လေးစားမယ်ဆိုရင်မပြီးပေါ့လေတကယ်တမ်းကျတော့တကယ်ကိုနင့်နေနေလက်နေနေလက်ခံရမယ်သဘောပေါ့နော်ပြီးလို့ရှိရင်အဲ့ဒီကျွန်တော်ရဲ့သူတေသနာလုပ်တဲ့လုပ်ငန်းကအကျိုးသက်ရောက်မှုရှိရမယ်အကျိုးသက်ရောက်မှုဆိုတာမှာကောင်းကျိုးသက်ရောက်မှုရှိခဲ့ဘူးဆိုရင်တောင်မဲ့အဲ့ဒီသူတေသနာလုပ်ခံရတဲ့လူကနေပြီးတော့မကောင်းကျိုးဖြစ်ခဲ့ရဘူးဘာလို့ဆိုသူတေသနာတခါတည်းတည်းရှိရင်ဓာတ်ရိုက်အနေနဲ့ကောင်းကျိုးသက်ရောက်မှုချင်မှသက်ရောက်မယ်ပေါ့လေအကျိုးသက်ရောက်မှုရှိချင်မှရှိမယ်ဘာလို့ဆိုဟိုသူတေသနာလုပ်လိုက်တဲ့ရည်ရွယ်ချက်ကအသိပညာတိုးတက်လာမှုအတွက်ဆိုလို့ရှိရင်အဲ့လူနေနဲ့တီးကြီးကြရကြမှာရမှာပေါ့နော်အကျိုးသက်ရောက်မှုနေနဲ့နောက်တစ်ခုကနေပြီးတော့ဒီအဲ့ research ကနေပြီးတော့ကောင်းအောင်မလုပ်ထားတဲ့ research ဖြစ်ရမယ်ဟိုလေးစားကောင်းအောင်မလုပ်ထားတဲ့ research ဖြစ်ရမှာပေါ့နော်နောက်တစ်ခုကြတော့ဘာလဲဆိုတော့ justice လို့ခေါ်တဲ့တရားမျှတမှုရှိရမယ်အခုနကကျွန်တော်တို့ဟို syphilis ရဲ့ example ကိုကြည့်မယ်ဆိုလို့ရှိရင်ရတဲ့လူရရမရတဲ့လူကမရဘူးလူမဲမလို့ ခံစားသွားရတယ်ဆိုတဲ့ဟာမျိုးကြတော့ဒါတရားမတတ်မှုမရှိဘူးပေါ့လေအဲ့ဒီလေးချက်ကိုခြေခံပြီးပြောကြပါရယ်ဒီမှာကြတော့
ဟုတ်တယ်စောစောကိုဘာထုတ်ပြောသွားလို့ပဲသူစကီကီဖြစ်ရတယ်နော်အဲ့ဒီဖြစ်ရကအကျိုးဆက်အနေနဲ့ဆိုလို့ရှိရင်ကိုအခုနောက်ပိုင်းမှာကိုဗစ်ကာဝယ်ဆေးကိုလူမဲတွေကထုတ်ဖို့ညှင်းဆိုကြတဲ့အခ
ါဟုတ်ကဲ့
စကီကီဖြစ်ရကိုပြန်ညွှန့်ပြီးတော့ဒီလိုလောက်ခံမလားလို့ထိတ်လန့်ကြောက်ရွံ့နေတာဒီကနော်နှစ်ပေါင်း80ကျော်လောက်ရှိလာတာတောင်မှပဲဆက်လက်ကျွန်တော်တို့ရှိနေတာလူမဲတွေရဲ့နော်ရရအတိုင်းဝင်းထဲမှာရှိနေတာကိုသွားပြီးတွေ့ရပေါ့နော်ဆိုတော့စောစောကိုတောင်းထံပြောသွားသလိုပဲပထမလူလိုလူလိုလေးစားဖို့ဆိုတာကလူခွေရေးဆရာကိစ္စတွေအများကြီးပါလာတယ်တရားမျှတမှုစရုံးကမှုဖြစ်တဲ့ပြန်မျှတမှုဆိုတာကြီးရတယ်အများကြီးပါလာတယ်ပေါ့နော်ဆိုတော့
ဟုတ်ကဲ့
ဟိုနောက်ဆုံးမေးခွန်းလေးပေါ့ဟိုမနက်တော့ဒီကိုတော်တော့မြန်မာနိုင်ငံမှာလည်းသူတည်နာကိုသွားပြီးလောက်ခဲ့ဘူ
းဟုတ်ကဲ့
လောက်ခဲ့ဘူးလေဆိုတဲ့အခါကျတော့မြန်မာနိုင်ငံမှာသူတည်နာလောက်ရတာနဲ့သူတည်နာရဲ့ကိုကျင့်တရားဆိုင်ရာမူတွေကိုကျင့်သုံးရတာလေဆိုဘလို့များဆက်ဆက်ပြီးသုံးသပ်နိုင်မလဲသူတည်နာလောက်ဖို့ကအလွယ်ခက်ပေါ့လက်ရှိအခြေအနေနဲ့ချိန်ထိုးပြီးပြောလို့ရှိရင်ဘလို့ပြောမလဲ
မြန်မာနိုင်ငံမှာသူတည်နာလောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့သွားပြီးတော့တွဲပြီးလောက်ရမယ့်လူတွေရဲ့ပြီးတော့ခွင့်ပြုချက်တောင်းရမယ့်လူတွေပြီးတော့ရှင်တွားပြီးတော့ဒီကျွန်တော်တို့အတွေ့ကျွန်တော်တို့အတွေ့ခံရမယ့်လူတွေရဲ့ပုံပွင့်လင်းပြောရဲပါမလားဘောနော်အဲ့ဒါဆိုရှင်တို့ရဲ့တို့ပုံမှာအကျိုးသက်မှုပါရှိလာနိုင်မလဲဆိုတဲ့ဟာကျွန်တော်အရင်ရေးကြည့်လာပါတယ်လူ့ခွင့်ရေးလို့ပြောလာကြလို့ရှင်အထူးသဖြင့်ကျွန်တော်တို့ရဲ့ကျွန်တော်တို့နဲ့အမေးခံရမယ့်ကျွန်တော်တို့သူတေသနာပြုခံရမယ့်လူတွေရဲ့ဂုံတိတ်ခါဆိုတာအဲ့တော့ကျွန်တော်တို့တကယ်တမ်းလေးစားလို့ရပါမလားအဲ့ဒီကခက်ခဲဖြစ်လာနိုင်ပါတယ်အထူးသဖြင့်ကိုကမင်းမင်းနဲ့လူရဲ့အနေနဲ့မရှိသေးဆိုတဲ့ဟာကိုကျွန်တော်တို့ကအဓိကပြဿနာဖြစ်လာနိုင်ပါတယ်အဲ့တော့ပိုပြီးရေးကြည့်လာတာကဒီသုတေသနလုပ်ငန်းတွေကိုမလုပ်လို့ရှိရင်ကိုကျွန်တော်တို့ဘာမှမသိပဲနဲ့နိုင်ငံတကာဖွဲ့စည်းတွေနိုင်ငံတကာရောက်နေလူတွေကမူဝါဒတွေချမှတ်ခဲ့ရင်ကိုဆိုတဲ့ဟာလည်းကျွန်တော်တို့ကစဉ်းစားစရာဖြစ်လာပါတယ်အဲ့တော့ကျွန်တော်တို့ဒီမှာပြောရဲဆိုရှင် methodology လို့ခေါ်တာပေါ့ဆရာရေလုပ်ပုံလုံးကြီးကိုသူတို့ကလုပ်ပုံလုံးကြီးကိုရွေးပြီးတော့လုပ်ကြရမယ်ဆိုဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါပဲကိုမသားထွက်ရေအခု
ကျေးဇူးပါပဲဆရာ
ဟုတ်ကဲ့ခင်ဗျာအခုသူတေနာဆရာကိုချင်းတရားနဲ့လူခွင့်ရဲ့အကြောင်းကိုဆွေးနွေးသွားခဲ့တဲ့ပုံကတော့ဩစတြေးလျနိုင်ငံလူမှုဝန်ဆောင်မှုဌာနတစ်ခုမှာလူမှုဘူဝါဒဆိုင်ရာသူတည်ပြဖြစ်နေဆောင်ရွက်နေတဲ့ဒေါက်တာတန်ထွန်းဖြစ်ပါတယ်ဒေါက်တာတန်ထွန်းဟာ University of Western Australia ကနေမှမနုဿပေဒါနဲ့ပါရီဘွဲ့ရရှိထားရဲ့ဖြစ်ပါတယ်သူဟာအထူးသဖြင့်ဘင်္ဂလားဒေ့ရှ်ရောက်တဲ့ရခိုင်လူမျိုးတွေနဲ့ပတ်သက်ပြီးတော့အထူးပြုလေ့လာခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်ကျေးဇူးတင်ပါတယ်ကိုတန်ထွန်းရှင်ကျွန်တော်ဆုံးမပါပါ
အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတချို့ကိုတင်ပြပေးကြပါရစေ။စစ်ကောင်စီရဲ့တည်တံစီရင်မှုအပေါ် G7 ထိပ်သီးနိုင်ငံတွေအပါအဝင်နိုင်ငံတကာကပြင်းပြင်းထန်ထန်နဲ့ပြစ်တင်ရှုတ်ချခဲ့ပါရစေ။မြန်မာနိုင်ငံမှာဒေါ်လာစည်းကြောင်ပြပစေဝါတင်သွင်းဖို့အခက်တွေ့နေပါရစေ။ဒီလိုထိတ်တန့်ရောက်မြန်မာသတင်းတွေကိုတော့နန်းလောင်နဲ့အတူကိုဝင်းခန့်မောင်ကပြောပြမှာဖြစ်ပါရစေခင်ဗျာ။
ကျွန်တော်တို့လုံးချင်ကြင်တဲ့ကိစ္စရက်တ
ွေမြန်မာနိုင်ငံမှာဒီမိုကရေစီရေးတက်ကြွလှမ်းရှာသူကိုချင်းမင်းလွှတ်တော်အမဟောင်းကိုဖြိုးစီရတော်ကိုအောင်သူရဇော်နဲ့ကိုလာမျိုးအောင်တို့ကိုကွပ်မျက်လိုက်တဲ့အပေါ်စီးပွားရေးအင်အားကြီးခုနှစ်နိုင်ငံကလည်းပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်ပါတယ်လွတ်လပ်မြတ်တဲ့တရားစီရင်မှုနဲ့မဟုတ်ပဲနှစ်ပေါင်း30ကျော်အတွင်းပထမဆုံးကွပ်မျက်တာကိုကြည့်ရင်ဒီမိုကရေစီလှုပ်လာတဲ့မြန်မာပြည်သူပြည်သားတွေရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုအရင်မဆိုင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့ဇူလိုင်လ28ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်အခုလိုကွပ်မျက်ခံရသူတွေအပါအဝင်စစ်တပ်ကအာဏာယူခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရက်ကစလို့အသက်ခံရသူတွေဖမ်းဆီးခံရသူတွေညှဉ်းပန်းနှိပ်စက်ခံရသူတွေအလုံးရဲ့မိသားစုတွေအတွက်လည်းဝမ်းနဲ့စိတ်မကောင်းဖြစ်ရပါကြောင်းပြောပါရယ်အာဏာသိမ်းခဲ့တဲ့အပေါ် G7 နိုင်ငံတွေအနေနဲ့အပြင်းထန်ဆုံးဆက်လက်ပြစ်တင်ရှုံချတဲ့အချိန်ထဲမှာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးလူသားချင်းစာနာစရာအခြေအနေနဲ့လူအခွင့်အရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါရယ် စီကောင်းဆောင်တဲ့အနေနဲ့အကြမ်းဖက်လို့ရလုံနေတာချက်ချင်းရဖို့ဥပဒေမဲ့ဖန်စီရာတွေနောက်ထပ်မလုပ်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ဥပဒေမဲ့ဖန်စီထားသူအလုံးကိုပြန်လုပ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားဖို့လဲ G7 နိုင်ငံတွေကထားလောင်းတောင်းဆိုလိုက်ပါတယ်မြန်မာအရေးဖြည့်ရှင်းနိုင်ဖို့ကုလသမဂ္ဂနဲ့အာဆီယံတို့ရဲ့အားထုတ်မှုတွေအပေါ်ဆက်လက်ထောက်ခံနေသလိုပဲအာဆီယံအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအတူတူမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့ကြောင့်ပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆက်လက်ထောက်ခံနေပါတယ်လို့ပြောထားပါတယ်ဒီမိုကရေစီရေးကြိုးပမ်းနေကြတဲ့အတိုက်အခံတွေကြဲကြဲပြန့်ပြန့်ပါဝင်တဲ့တွေ့ဆုံဆွေးနွေးရေးအပါအဝင်အာဆီယံဘုံသဘောတူညီမှုတွေကိုစစ်ကောင်းဆောင်တွေဖက်ကအတိတ်ပဲရှိရှိအကောင့်ထဲပေါ်ဖို့လဲ G7 နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုထားတာပါ G7 နိုင်ငံတွေထဲမှာအမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့ EU ဥရောပသမဂ္ဂတို့ပါဝင်ပါတယ်စစ်ကောင်စီရဲ့ကွပ်မျက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂဥရောပသမဂ္ဂအပါအဝင်အမေရိကန်ဗြိတိန်ကနေဒါဂျပန်တောင်ကိုရီးယားတို့လိုကမ္ဘာနိုင်ငံစုံနဲ့အဖွဲ့အစည်းအတော်များများကပြစ်တင်ရှုံချကြောင်းအသီးသီးကြေညာချက်ထုတ်ပြန်ထားကြတာပါစစ်ကောင်စီအပေါ်ကမ္ဘာစုံကအခုလိုဝိုင်းဝန်းပြစ်တင်ရှုံချနေချိန်မှာတရုတ်နိုင်ငံကြီးဌာနကတော့သူတို့အနေနဲ့တခြားနိုင်ငံတို့ရဲ့ပြည်တွင်းရေးရာကိစ္စရပ်တွေကိုဝင်းပြီးတော့မဆွက်ဖက်ဘူးဆိုတဲ့မူအတိုင်းပဲဆက်ပြီးတော့ရပ်တည်နေကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကအခုလိုသုံးသပ်ပါတယ
်လိုပဲဖြစ်ဖြစ်မှာတရုတ်တဲ့ထုတ်ပြန်ချက်တို့ဘာလို့ဆိုရင်လဲပွင့်လင်းပြောရင်တော့ခံစားရတဲ့လူတွေနော်ပြည်သူတွေပဲအတွက်ကတော့ဒါအပြူသဘောမဆောင်ဘူးလို့တော့ပြောလို့ရတယ်ဒီလိုမျိုးပြောရင်ပြောရင်လည်းကျွန်တော်တို့မြန်မာနိုင်ငံကိစ္စအခုထိရောတိတာပါတယ်ဒီဘေးပတ်ဝန်းကျင်နိုင်ငံတွေကိုထိခိုက်နေတယ်ဆိုတဲ့ဥစ္စာတော့ထင်ထင်ရှားရှားဖြစ်လာတယ်ဒါကြောင့် peace and security ကိုချိန်ချောက်လာတဲ့ဥစ္စာကထင်ရှားလာတဲ့အတွက်ကြောင့်ဒါတွေကိုပြောတာထဲဆိုင်ထိအောင်ဘယ်လိုဖြေရှင်းလဲဆိုတဲ့အပြူသဘောဆောင်တဲ့ပြောကြားချက်တွေကိုပို့ချရရင်တော့ပိုကောင်းတယ်လို့မြင်ပါတယ်ဒါကြောင့်အခုလိုမျိုးပေါ့နော်အခုဒီတရားဥပဒေမဲ့ခုမြက်တဲ့ကိစ္စဒီနိုင်ငံတကာအတိုင်းဝိုင်းနေနဲ့တိထက်ပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုလိုတယ်ဆိုတဲ့ဥစ္စာကပေါ်ပြနေတယ
်မြန်မာနိုင်ငံရဲ့အိမ်နီးချင်းတွေကမြန်မာနိုင်ငံအပေါ်အရေးယူရမယ့်အချိန်ကိုရောက်နေပြီလို့အထက်လွှတ်တော် Republican အမတ်များခေါင်းဆောင် Mitch McConnell က American ထက်လွှတ်တော်မှာပြောလိုက်ပါတယ်တကယ်လို့အဲ့ဒီအိမ်နီးချင်းတွေကအရေးမယူဘူးဆိုရင်မြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍနဲ့စစ်ကောင်စီရဲ့အဓိကဝင်ငွေရလန်းတွေအပေါ်တမရဘိုင်ဒန်ဆိုရာကပိတ်ဆို့အရေးယူတင်တယ်လို့မစ်မကော်နဲကပြောကြားလိုက်တာပါမြန်မာဒီမိုကရေစီရေးတက်ကြွလှရှားသူတွေကိုကွပ်မျက်ခဲ့တာနဲ့ပတ်သက်ပြီးအထက်လွှတ်တော်မှာမစ္စတာမကော်နဲပြောသားခဲ့တာတွေကိုသူယုံကသတင်းထုတ်ပြန်ချက်အဖြစ်ထုတ်ပြန်ထားတာဖြစ်ပါတယ်စစ်ကောင်စီရဲ့တရားမဝင်အုပ်ချုပ်မှုကိုသဘောမတူဆန့်ကျင်တာကြောင့်အပြစ်မဲ့မြန်မာပြည်သူတွေတွေးရမြေကျနေရတယ်လို့လည်းမစ္စတာမကော်နဲကပြောပါတယ်တရားဝင်မှုမရှိတဲ့စစ်ကောင်စီကကျူးလွန်တဲ့ဆက်ဆုပ်ထိတ်လန့်ပွဲအမှုစည်ရင်းရှည်ကြီးမှာစစ်ကောင်စီရဲ့အခုလိုရက်ကနောက်ထပ်တစ်ခုသာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါဟာလူသားဘဝအပေါ်အလေးမြတ်မထားတာကိုပြတယ်။နိုင်ငံသားတွေအပေါ်မလေးစားတာကိုပြတယ်လို့လည်းဆိုပါတယ်။ပြည်တွင်းမှာဗျမ်းပဒါတွေဖြစ်နေတာ၊ပြည်တွင်းစစ်ဖြစ်တာ၊အိမ်နီးချင်းတွေနဲ့နိုင်ငံတကာအတိုင်ဝန်းကအရေးယူတာတွေအဆရှိတဲ့မိမိလုပ်ရကြောင်ဖြစ်လာမဲ့အကျိုးဆက်အပေါ်ဘာကိုမှအကြောက်ရွံ့မရှိတာကိုပြသားတဲ့နောက်ထပ်တက်တည်ပြချက်တာဖြစ်တယ်လို့အထက်လွှတ်တော် Republican အမတ်များရဲ့ခေါင်းဆောင်ကပြောသွားခဲ့တာပါ။တမရဘိုင်ဒန်ဆိုရကဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတယ်လို့ပြောပြီးဒါဟာလက်တွေ့ပြသဖို့အခွင့်အလမ်းဖြစ်ပါတယ်လို့မစ္စတာမက်ကော်နဲကတမရဘိုင်ဒန်ကိုစစ်ကောင်စီဝင်ငွေအားလုံးပိတ်ဆို့အရေးယူဖို့တိုက်တွန်းသွားပါတယ
်မြန်မာနိုင်ငံမှာဒေါ်လာငွေလဲနှုန်းတွေကြောင့်ပြည်ပကနေဆေးဝါးပစ္စည်းတွေကိုတင်သွင်းဖို့အခက်အခဲရှိနေချိန်မှာထိန်းချုပ်ဆေးဝါးတွေနဲ့အရေးကြီးဆေးဝါးတွေကိုစစ်ကောင်စီကတိုက်ရိုက်တင်သွင်းပြီးပြည်တွင်းလက်လီဆိုင်တွေကတစ်ဆင့်ဖြန့်ဖြစ်ဖို့စီစဉ်နေပါတယ်ဒီလိုလှုပ်ကင်မှုကလက်သင့်နီးစပ်ရာလုပ်ငန်းရှင်တွေနဲ့စစ်ကောင်စီအတွက်သာအကျိုးဖြစ်စေမယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းဆေးနဲ့ဆေးဝါးပစ္စည်းတင်သွင်းဖို့လိုင်စင်လျှောက်ထားတဲ့လုပ်ငန်းရှင်တွေကိုကို့အစီအစဉ်နဲ့အပြင်ကဒေါ်လာဝယ်ယူနိုင်မှသာလျှင်လိုင်စင်ချထားပေးမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ကြောင့်ပြီးခဲ့တဲ့ရက်ပိုင်းကလေးကရန်ကုန်မြို့ဆေးဆိုင်တချို့မှာဆေးဝါးပြက်လက်တာဆေးဝါးကုန်စည်နှုန်းတွေတက်တာတွေရှိခဲ့ပါတယ်။ကင်ဆာနဲ့နာတာရှည်ယောဂါတွေမှာသုံးတဲ့ဆေးဝါးတွေလို့တလောက်ဝယ်မရတော့တဲ့အခြေအနေထိဖြစ်လာတာပါလက်ရှိမှာကန့်သတ်မှုတွေရှိနေလို့ပြည်တွင်းမှာသုံးဆွဲနေရတဲ့အခြေခံအိမ်သုံးဆေးဝါးတွေအပါအဝင်ဆေးဝါးစည်နှုန်းတွေတက်နေတာကြောင့်လဲဆေးဆန်တချို့ပိတ်ထားတာပါပဟိုပိုင်ရဲ့အမေရိကန်ဒေါ်လာသတ်မှတ်ဈေးနဲ့ပြပပေါက်ဈေးက600ဝန်းကျင်လောက်ကွာဟနေတာကြောင့်ပြပကနေဆေးဝါးပစ္စည်းတွေတင်သွင်းနိုင်ဖို့အခက်အခဲတွေရှိနေတယ်လို့ဆေးဝါးဖြန့်ဖြူသူတွေကလည်းပြောပါတယ်စစ်ကောင်စီကိုယ်တိုင်ဆေးဝါးတင်သွင်းမှုနဲ့ပတ်သက်ပြီးတော့ပြန်လည်ဖြန့်ချီတဲ့အခါနှိစရာလက်တို့ပြီးတော့ဆေးဖြန့်ဖြူခွင့်ပေးတာမျိုးဖြစ်လာမှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေတာပါ နောက်ပြီးဆေးလိမ်စင်နဲ့ပတ်သက်လို့ကတ်တမှုတွေရှိနေချင်းစစ်ကောင်စီကိုယ်တိုင်ဆေးတင်သွင်းမယ်ဆိုတာကစီးပွားရေးကိုဝင်ရောက်ချေလဲတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေပေမဲ့လို့စစ်ကောင်စီဘက်ကတော့စီးပွားရေးလုပ်တာမဟုတ်ဘူးလို့ပို့ချုပ်စောမင်းထွန်းက VOA ရဲ့အမေကိုညင်ဆိုခဲ့ပါတယ
်မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးအကျပ်တဲတွေကြားမှာမြန်မာနိုင်ငံတွင်းကမိသားစုရဲ့ပြန်မျှဝင်ငွေတဝက်ကျော်ကျဆင်းသွားခဲ့တဲ့အကြောင်းကလေးငယ်တွေစောင့်ရှောက်ရင်းနဲ့စေနာဝင်နဲ့အကူအညီပေးနေတဲ့ Save the Children လူမှုအဖွဲ့ကြီးကပြောပါရယ်18နှစ်စီးပွားတိုးတက်မှုအခြေအနေတွေဟာလည်းအခုလိုဆင်းရဲနှွမ်းပါမှုနှုန်းတိုးလာနေတာကြောင့်အခြေအနေအားလုံးနောက်ပြန်လှည့်သွားနိုင်တဲ့အထိဖြစ်လာနေတယ်လို့အစီရင်ခံစာကထုတ်ပြန်ထားပါရယ် COVID-19 ရောဂါကူးစက်မှုကြောင့်စီးပွားရေးထိခိုက်နေတဲ့အခြေအနေမှာနိုင်ငံရေးကြက်တဲတွေနဲ့ပါထပ်ပြီးရင်ဆိုင်နေရတယ်မိသားစုတွေအနေနဲ့သူတို့သားသမီးတွေကိုကျွေးမွေးစောင့်ရှောက်ဖို့ခက်ခက်ခဲခဲရုန်းကန်နေရတယ်လို့လည်း Save the Children အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပါရယ်တွေ့ဆုံမေးမြန်းခဲ့တဲ့မိသားစု80ရာခိုင်နှုန်းလောက်ကအစားအသောက်အတွက်အဓိကထားရုန်းကန်နေကြရတယ်လို့လည်းအစိုးရခန်းသားမှဖော်ပြထားတာပါမိသားစု5စုမှအရွယ်ရောက်သူတယောက်နှုန်းအိမ်ကကလေးတွေကိုကျွေးမွေးဖို့အစားလျှော့စားရတဲ့အခြေအနေကိုရောက်နေတယ်လို့မိသားစုတွေရဲ့သုံးပုံပုံကတော့အစားအသောက်အတွက်ချီးငှားတာအပြင်ကအကူအညီစောင့်ရှောက်မှုကိုရယူနေရတာစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း Save the Children အဖွဲ့ကရေးသားထားပါတယ်မြန်မာနိုင်ငံတွင်ပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေကြားကလေးငယ်တသိန်းခွဲလောက်သူတို့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့တယ်လို့ဒီနှစ်စောစောပိုင်းကပဲ Save the Children အဖွဲ့ကြီးကတတိပေးပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းကြောင်းမတက်နိုင်တော့တဲ့ကလေးငယ်နှစ်ဆပူတိုးလာခဲ့တာကိုလည်းပြီးခဲ့တဲ့လကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်။တပတ်အတွင်းမြန်မာသတင်းတွေပြီးသွားပြန်တော့တပတ်အတွင်းထိတ်တန့်ရောက်ကမ္ဘာသတင်းတွေကိုလည်းတင်ဆက်ကြပါတယ်။ရုရှားတပ်တွေအတွက်ဗျူဟာကျတဲ့ထောက်ပို့တံတားတစ်ခုကိုယူကရိန်းတပ်တွေကဖျက်ဆီးနိုင်ခဲ့ပါတယ်။အမေရိကန်ကရန်ဆလာရင်အနုမြူလက်နက်ကိုသုံးမယ်လို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။ဒီလိုတပတ်အတွင်းသတင်းတွေကိုတော့မအီတန်စင်ကပြောပြထားပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံတွင်းမှာရောက်နေကြတဲ့ရုရှားတပ်ဖွဲ့တွေကိုထောက်ပံ့ရေးမှာအသုံးပြုနေတဲ့ဂျင်ဒီပရိုမြစ်ကိုဖျက်ထားတဲ့အန်တိုနီဗီစကီတံတားယူကရိန်းတိုက်ခိုက်မှုအတွင်းမှာတော်တော်ပျက်စီးသွားတဲ့အကြောင်းယူကရိန်းစစ်တပ်ရဲ့ဇူလိုင်လ28ရက်နေ့သတင်းစာရှင်းလင်းပွဲမှာတည်ပြုပြောဆိုထားပါသည်တံတားတော်တော်ပျက်စီးသွားပြီးတော့ရန်သူတွေကတော့ပြန်ပြင်ဖို့ကြိုးစားလုပ်တယ်ဆိုပြီးတော့ယူကရိန်းစစ်တပ်အကြီးအကဲအိုလက်စကီဟရမော့ဖ်ကပြောပါသည်ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးလျှက်စစ်တပ်အားပေးစက်ရုံကိုရုရှားတပ်ဖွဲ့တွေသိမ်းပိုက်လိုက်ပြီးတော့နိုင်ငံတောင်ပိုင်းကဒေသ3ခုမှာရုရှားတပ်ဖွဲ့အင်အားတွေတိုးချလာနေတယ်ဆိုပြီးတော့ယူကရိန်းအနာပိုင်းတွေကဇူလိုင်လ28ရက်နေ့မှာပြောပါတယ်နိုင်ငံအရှေ့ပိုင်းဒေါနက်စ်ဒေသမှာရှိတဲ့ Volheris တပ်အားပေးစက်ရုံသိမ်းပိုက်ခံလိုက်ရပြီဖြစ်တဲ့အကြောင်းသမ္မတဗလာဒီမီယာဇီလင်စကီရဲ့အကြံပေး Oletsky Arestovich ကအတည်ပြုပြောဆိုထားပါတယ်ဒါပေမဲ့လည်းအခုလိုတပ်ဖွဲ့တွေတူးချထားတာဟာရုရှားဘက်ကဗျူဟာအရာအနည်းငယ်အသာအစီရတာဖြစ်တယ်ဆိုပြီးတော့လေ Arestovich ကပြောတာပါဖေဗီလာနောက်ပိုင်းမှာယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကလေးကရုရှားတို့ကသိမ်းပိုက်ထားတဲ့ခါဆွန်ဒေသမှာယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်ဟာအခုရက်ပိုင်းအတွင်းအချိန်ရလာနေတယ်ဆိုပြီးတော့ဗီဒင်ကာကွယ်ဝင်ကြီးဌာနကဇူလိုင်လ28ရက်နေ့မှာပြောပါတယ်မဲခင်ပြောင်စုမှာစီးပွားကျကက်ဆိုက်နိုင်တယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေချိန်မှာပဲငွေကြေးဖောင်းပွားမှုကိုတံပြန်နိုင်ဖို့အတွက်ဒီသတင်းပတ်ထဲမှာအမေရိကန်ဗဟိုဘဏ်ကအတွန်းနှုံ 3.95 ရာခိုင်နှုန်းတိုးမြှင့်လိုက်ပါတယ်မတ်လတုန်းက 3.25 ရာခိုင်နှုန်းတိုးလိုက်ပြီးတော့မေလမှာ 3.53 ရာခိုင်နှုန်းတိုးခဲ့တာပါဘိုးဘဏ်အတွုံးလုံးမြင့်လိုက်တာကြောင့်အိမ်ဝယ်ဖို့ကားဝယ်ဖို့ဘဏ်ကနေချင်းငွေယူရင်ပေးရမယ့်အတွုံးနှုံပိုများသွားတာဖြစ်ပြီးတော့2006ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံသားတွေအနေနဲ့အိမ်ဝယ်နိုင်ဖို့တက်နိုင်စွဲအနည်းဆုံးခြေနေမှာရောက်နေတဲ့အကြောင်းအိမ်ရောင်းဝယ်မှုဆိုင်ရာအဖွဲ့အစည်း NAR ရဲ့အချက်အလက်တွေမှာဖော်ပြထားပါသေးတယ်။2022ပထမ3လပတ်အတွင်းမှာပြည်တွင်းအသတင်းကုန်ထုတ်လုပ်မှုစွမ်းအားက 1.6 ရာခိုင်နှုန်းကျသွားခဲ့ပြီးတော့ဒုတိယ3လပတ်မှာလည်းဆက်ပြီးတော့ကျခဲ့ပါသေးတယ်။
The labor market is extremely tight.
ဘိုးဘန်တို့တို့ပြင်လိုက်တာကြောင့်အလုပ်သမားဈေးကွက်ကိုထိခိုက်မဲ့အပြင်ပြည်တွင်းစီးပွားရေးဖွံ့ဖြိုးမှုမှာလည်းများစွာနှောင့်နှေးသွားမှာဖြစ်တဲ့အကြောင်းဘိုးဘန်ဥက္ကဋ္ဌ Jerome Powell ကပြောပါသည်။ American ဘိုးဘန်ကအတိုးနှုန်း 3.95 ရာခိုင်နှုန်းထပ်တိုးလိုက်ပြီးမြေလေ American ပြည်အစုဟာစီးပွားရေးစုပ်ကတ်ဆိုင်နေတာဒါမှမဟုတ်လေစုပ်ကတ်ဆိုင်နိုင်ခြင်းအကျိုးအကာလကိုရောက်နေတာမဟုတ်တဲ့အကြောင်းသမ္မတအင်ဂျီတော်ကပြောပါသည်။
Right now we're seeing that strong labor market with
တခြားစီးပွားရေးအညွန့်ကိန်းတွေကိုကျွန်တော်တို့ကြည့်ပါတယ်အလုပ်သမားဈေးကွက်ခိုင်မာအားကောင်းနေပါတယ်အခုစီးရင်းထဲမှာတွေ့ရသလိုပဲပြည်နယ်20ခုမှာအလုပ်လက်မဲ့နှုန်းက300ခန့်တော့ဒါမှမဟုတ်လေပုံနေတဲ့အခြေအနေမှာရှိပါတယ်အားလုံးတွေ့ရသလောက်တော့ American ပြည်အောင်စုမှာစီးပွားရေးဆုပ်ယုပ်နေတဲ့အခြေအနေကိုရောက်နေတာမဟုတ်တဲ့အကြောင်းအင်ဂျီတော်ပြောခွင့်ရ Karine Jean-Pierre ကဇူလိုင်လ29ရက်နေ့ဈေးစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
ကမ္ဘာနိုင်ငံမှာ88နိုင်ငံမှာ monkey pox လို့ခေါ်တဲ့မျောက်ကြောက်ရောဂါကူးစက်ခံရသူပေါင်း 18,000 ကျော်ရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Ghebreyesus ကဇူလိုင်လ29ရက်နေ့မှာ covid ရောဂါနဲ့ပတ်သက်ပြီးပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေမှာပြောဆိုသွားခဲ့ပါတယ်။မျောက်ကြောက်ရောဂါကူးခံရသူ100ရာခိုင်နှုန်းဆေးရုံတက်ကူတောင်းမှုခံယူနေရတာဖြစ်ပြီးဒီရောဂါနဲ့သေဆုံးသူ5ယောက်ရှိရဲဆိုပြီးတော့ပြောပါတယ်။နိုင်ငံတွေလူမှုအတိုင်းအဝိုင်းအနေနဲ့မြောက်ကြောက်ယောဂါကိုမပေါ်ဆပဲနဲ့အလေးနက်ထားကြမယ်ဆိုရင်တော့ယောဂါကူးစက်မှုထိန်းချုပ်နိုင်မယ်လို့ပြောပါလေ။လက်တတော်မှာတော့မြောက်ကြောက်ယောဂါကူးစက်ခံရသူအလုံးရဲ့98ရာခိုင်နှုန်းဟာမြို့သားအချင်းချင်းလိမ်ဆက်ဆံသူတွေဖြစ်ကြပါလေ။ WHO အကြီးအကဲရဲ့အကြံပြုချက်ထဲမှာတော့လိမ်မှုကိစ္စအတွက်အဖို့ရှာတာကိုရှော့ဖို့လည်းပါဝင်တယ်လို့လိမ်တူချင်းစုံမဲ့တဲ့သူတွေအပေါ်မှာခွဲခြားဆက်ဆံတာမျိုးမလုပ်ဖို့အလွန်အရေးကြီးတဲ့အကြောင်းကိုလည်းပြောဆိုသွားပါလေ။ခွဲခြားဆက်ဆံတာနဲ့အမုန်းတရားတွေဟာကူးစက်ယောဂါလိုမျိုးပဲအန္တရာယ်ကြီးနိုင်လို့သူကပြောသွားတာပါ။မြောက်ကြောက်ယောဂါကိုကမ္ဘာ့ကျန်းမာရေးအရေးပေါ်ခြင်းနဲ့အဖြစ် WHO ကပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့ပါလေ။ဒီယောဂါဟာလိမ်ဆက်ဆန်တာ၊နမ်းရှုပ်တာ၊ပွေဖက်တာနဲ့ယောဂါပိုးကပ်နေတဲ့အဝတ်အစား၊တပတ်နဲ့အိယခင်းတွေကနေပြီးတော့တဆင့်ကူးစက်နိုင်ပါလေ။ပိုးကူးစက်ခံရနိုင်ပြီများတဲ့လူအုပ်စုတွေကိုပြစ်မှတ်ထားပြီးတော့ကာကွယ်ဆေးထိုးပေးဖို့ကိုလည်း WHO ကအကြံပြုထားပါလေ။အဲ့ဒီမှာကျန်းမာရေးဝန်ထမ်းတွေတက်ခွဲကန်းဝန်ထမ်းတွေနဲ့လိန်ဆက်ဆံပေါ်များသူတွေလည်းပါဝင်ပါတယ်။လက်ရှိမှာတော့လူအများအပြားကိုကာကွယ်ဆေးထိုးပေးဖို့မလိုသေးဘူးလို့ WHO ကပြောပါတယ
်။ဗိုက်သန်စင်တင်ဆက်တဲ့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကတလှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်မှာကိုဗစ်ရောဂါပိုးကူးစက်မှုထပ်မံတွေ့ရှိခဲ့ရတဲ့အကြောင်းသမ္မတအိမ်ဖြူတော်ကစနေနေ့မှာထုတ်ပေါ်ပြောဆိုပါတယ်။လွန်ခဲ့တဲ့ရက်သတ္တပတ်အတွင်းကိုဗစ်ရောဂါပိုးကူးစက်ခံရတဲ့အတွက်သမ္မတဘိုင်ဒန်ကတရားခွဲနေခဲ့ရပြီးပြီးခဲ့တဲ့အင်္ဂါနေ့ဗုဒ္ဓဟူးနေ့တွေမှာစစ်ဆေးခဲ့ရမှာပိုးမတွေ့ရှိရပဲသက်တာလာတဲ့အတွက်တရားခွဲနေထိုင်မှုကိုအဆုံးသတ်ခဲ့ပါတယ်။သမ္မတဘိုင်ဒန်ပိုးရှိကြောင်းပြန်လည်တွေ့ရှိရပေမဲ့ယောဂါလက္ခဏာတွေမပြဘဲကောင်းမွန်စွာရှိပါတယ်လို့သမ္မတရဲ့ဆရာဝန်ဒေါက်တာကေဗင်အိုကွန်နာကသူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပြောဆိုထားပါတယ်။အခုလိုပိုးရှိကြောင်းပြန်လည်တွေ့ရှိရတဲ့အတွက် CDC ကူးစက်ယောဂါထိန်းချုပ်ရေးဌာနညွှန်ကြားချက်အတိုင်းသမ္မတဘိုင်ဒန်အနေနဲ့နောက်ထပ်တရားခွဲနေထိုင်မှု၅ရက်ပြန်လုပ်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရေးလှုပ်ရှားသူ၄ဦးကိုကွဲမြဲလိုက်တဲ့အပေါ်ပြင်သစ်နိုင်ငံကမြန်မာတန်အမတ်ကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။မြန်မာဒီမိုကရေစီရေးကြိုးပမ်းဆောင်ရွက်သူ88မျိုးဆက်ခေါင်းဆောင်ကိုချင်းမီ၊လူတော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာသောတက်ကြွလှုပ်ရှားသူကိုလာမျိုးအောင်ကိုအောင်သူရဇော်တို့ကိုအာဏာသိမ်းစစ်ကောင်စီကတည်တံပေးကွဲမြဲခဲ့တဲ့အပေါ်ကန့်ကွက်ရှုံ့ချကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာပြည်သင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကိုခေါ်ယူပြောဆိုခဲ့တဲ့အကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတူကိုရန်ကုန်မြို့မှာစနေနေ့ကမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဂျပန်နိုင်ငံသားကိုဒဂုံမြို့သစ်တောင်ပတ်မှာစစ်အာဏာပိုင်တွေကိုစန့်ကျင်လှုပ်ရှားသူတချို့နဲ့အတူစနေနေ့ကဖမ်းဆီးသွားခဲ့ကြောင်းဒေသခံသတင်းတွေကဖော်ပြခဲ့သလိုဂျပန်သတင်းဌာနတစ်ခုဖြစ်တဲ့Nikkei Asia ကလည်းအမည်မဖော်လို့တဲ့အာဏာပိုင်အတိုင်းအဝိုင်းကိုကိုးကားပြီးဖော်ပြပြောဆိုခဲ့ပါတယ်။အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီပလိုဆီသွားရောက်မယ်လို့သတင်းတွေထွက်ပေါ်နေတဲ့ထိုင်ဝမ်ကျွန်းနဲ့အခြားတစ်ဖက်ကကမ်းလွန်ရေလက်ကြားဒေသမှာစီးရီးလက်ချင်းမှုတွေကိုစတင်လိုက်ကြောင်းတရုတ်အစိုးရကကြေညာပါတယ်။အမေရိကန်နဲ့တရုတ်အကြားတင်းမာနေချိန်မှာပဲတရုတ်ကအင်အားပြတဲ့စီးရီးလက်ချင်းမှုအစီအစဉ်ကိုကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရမှာတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ချာစတန်မော့ခ်တို့ဖြစ်ကြပါတယ်တနင်္ဂနွေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြေဝနိုင်ကြပါစေ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.